Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ2020ပြည့်နှစ်ဒီဇင်ဘာလ12ရက်စနေညဘက် VOA စီစဉ်လေးကို Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ COVID-19 ရေပေါ်အခြေအနေကြောင့် VOA စီစဉ်လေးကိုရာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုရင်ဆုံးနောက်ဆုံးရသတင်းတွေကိုကျွန်တော်ကြော်ကြော်သိနေမဆုမွန်လို့ပြောပြပါမယ် Pfizer နဲ့ German company BioNTech တို့ပူးတွဲထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးကိုအမေရိကန်ပြည်ထောင်စုမှအသုံးပြုဖို့အတွက်ပထမဆုံးအကြိမ်ဖြစ်ခွင့်ပြုလိုက်ပါပြီ။ဒီကာကွယ်ဆေးဟာဘေးရန်ကင်းပြီးဗိုင်းရပ်စ်ကူးစက်မှုကိုအခိုင်အမာကာကွယ်နိုင်တယ်လို့အစားအစာနဲ့စီဝါကုတ်ကဲရေးဌာန FDA ကတောက်ကြာနေမှပြောပြီးအတည်ပြုပေးလိုက်တာပါ။အခုလိုပထမဆုံးကာကွယ်ဆေးကိုသုံးစွဲဖို့အတည်ပြုပေးလိုက်တဲ့အပေါ်သမ္မတဒေါ်နယ်ထရမ့်ကဂုဏ်ယူပြောဆိုခဲ့ပါတယ်
။ Today our nation has achieved a medical miracle.We have delivered a safe and effective vaccine.
ဒီကနေ့မှာကျွန်တော်တို့နိုင်ငံဟာဆေးဘက်ဆိုင်ရာအမကန်အခြေအနေတခုအောင်မြင်ရရှိခဲ့ပါပြီ။ဘေးကင်းပြီးထိရောက်တဲ့ကာကွယ်ဆေးတခုကို6လအတွင်းမှာကျွန်တော်တို့ထုတ်နိုင်ခဲ့ပါပြီ။ဒါဟာတမိုင်းမှာအကြီးမားဆုံးသိပ္ပံပညာရဆိုင်ရာအောင်မြင်မှုကြီးတခုပါ။ဒီဆေးဟာလူသန်းပေါင်းများစွာရဲ့အသက်ကိုကယ်တင်မှာဖြစ်ပြီးကာယရောဂါကိုသိမ့်မကြခင်မှာပဲလုံးဝချုပ်ငြိမ်းသွားစေမှာဖြစ်ပါတယ်လို့သမ္မတထရမ့်ကဗီဒီယိုရိုက်ကူးပြောဆိုပြီး Twitter ပေါ်မှာတင်ခဲ့ပါတယ်။အရေးပေါ်အခြေအနေဖြင့်အသုံးပြုဖို့ FDA ကအတည်ပြုပေးလိုက်တဲ့ကာကွယ်ဆေးကို24နာရီအတွင်းထိုးပေးမှာဖြစ်ပြီးအမေရိကန်နိုင်ငံသားအားလုံးအတွက်အခမဲ့ထိုးပေးမှာဖြစ်တယ်လို့သမ္မတထရမ့်ကဆိုပါတယ်။သမ္မတထရမ့်ရဲ့အခုပြောဆိုချက်ကကျန်းမာရေးတာဝန်ရှိသူတွေပြောဆိုထားတာနဲ့တော့ဆန့်ကျင်နေပါတယ်။အမေရိကန်နိုင်ငံသားအများအပြားကာကွယ်ဆေးထိုးရောက်ဖို့အတွက်ကနောက်ထပ်လာပေါင်းများစွာကြာနိုင်ပြီး COVID-19 ချုပ်ငြိမ်းသွားဖို့ဆိုတာကတော့အဝေးကြီးလို့သိတယ်လို့ကျန်းမာရေးပညာရှင်တွေတာဝန်ရှိသူတွေကပြောထားတာပါ။Pfizer နဲ့ BioNTech ကုမ္ပဏီတို့ပူးတွဲထုတ်လုပ်တဲ့ COVID ကာကွယ်ဆေးကိုတောက်ကြာနေနှောင်းပိုင်းကအတည်ပြုခဲ့တာအမေရိကန်တနိုင်ငံနဲ့မဟုတ်ဘဲမက္ကဆီကိုနိုင်ငံကလည်းတရက်ထဲမှာပဲဒီဆေးကိုအတည်ပြုခဲ့ပါတယ်။အခုဆိုရင်ဒီကာကွယ်ဆေးကိုအတည်ပြုထားတာ6နိုင်ငံရှိသွားပြီဖြစ်ပြီးဒီမတိုင်ခင်ကဗြိတိန်၊ဘာရင်း၊ကနေဒါနဲ့ဆော်ဒီအာရေဗျတို့ကအတည်ပြုထားပါတယ်။ကာကွယ်ဆေးကိုအတည်ပြုလိုက်တာဟာမျှော်လင့်ချက်ရဖို့အကြောင်းတစ်ခုဖြစ်လာစေတယ်လို့မက္ကဆီကိုလက်ထောက်ကျန်းမာရေးဝန်ကြီးလည်းဖြစ်ကာယောဂါဆိုင်ရာပညာရှင်လည်းဖြစ်တဲ့ Hugo Lopez Cartel ကပြောပါတယ်။မက္ကဆီကိုနဲ့ Pfizer ကုမ္ပဏီအကြားကာကွယ်ဆေးအလုံးရေ34တန်းအတွက်စာချုပ်တစ်ခုလက်မှတ်ရေးထိုးခဲ့ပြီးပထမဆုံးအထုပ်ကိုဒီလနှောင်းပိုင်းမှာရဖို့ခန့်မှန်းထားတယ်လို့ Reuters သတင်းဌာနကပြောပါတယ်။ကမ္ဘာတဝန်းကိုဗစ်ကူးစက်မှုနဲ့သေဆုံးမှုကိုစည်းရင်းပြုစုမှတ်တမ်းတင်ဖော်ပြနေတဲ့ Johns Hopkins တက္ကသိုလ်ရဲ့ကိန်းဂဏန်းတွေအရမက္ကဆီကိုနိုင်ငံမှာ COVID-19 ရောဂါကူးစက်သူ 1.2 တန်းရှိပြီးသေဆုံးသူက 13,300 ရှိထားပါတယ်။ကမ္ဘာတဝန်း COVID-19 ရောဂါကူးစက်မှုအခြေအတွက်မှာ American ပြည်ရင်ဒုတိယလိုက်နေတဲ့အိန္ဒိယနိုင်ငံကလွန်ခဲ့တဲ့24နာရီအတွင်းယောဂပိုနောက်ထပ်ကူးစက်သူ3000ရှိတယ်လို့ဒီကနေ့အစောပိုင်းမှာပြောပါတယ်။အခုဆိုရင်အိန္ဒိယနိုင်ငံမှာယောဂကူးစက်သူပေါင်း 6.8 တန်းရှိပြီးဘရာဇီးနိုင်ငံကတော့6တန်းကျော်နဲ့တတိယကူးစက်မှုအများဆုံးနိုင်ငံဖြစ်နေပါတယ်။တောင်ကိုရီးယားနိုင်ငံမှာကိုဗစ်ကာယောဂါစခဲကဆိုရင်တရက်အတွင်းကူးစက်မှုအများဆုံးအဖြစ်နောက်ထပ်လူ950ယောဂကူးစက်ခဲ့ပါတယ်။လွန်ခဲ့တဲ့24နာရီအတွင်းနောက်ထပ်သေဆုံးသူက6ဦးရှိပါတယ်။အခုဆိုရင်တောင်ကိုရီးယားမှာယောဂကူးစက်သူပေါင်း4100ကျော်နဲ့သေဆုံးသူပေါင်းက958ဦးရှိပြီဖြစ်ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့တော်မှာဒီကနေ့ပိုးကူးစက်သူ621ဦးစံချိန်တင်ထပ်တိုးပါတယ်။အဆိုပါဘက်ကရည်ရွယ်လှုပ်ဆောင်မှုတွေအားနည်းနေတဲ့ဂျပန်နိုင်ငံမှာအားလရဲ့ကာလအတွင်းပိုးကူးစက်သူပိုများလာမှာကိုစိုးရိမ်နေကြတာလည်းဖြစ်ပါတယ်။ဂျပန်မှာယောဂကူးစက်သူပေါင်း 13400 ရှိပြီးသေဆုံးသူက2500နီးပါးရှိနေပါတယ်။တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့ဆွေးနွေးဖို့အတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကခေါင်းဆောင်3ဦးကိုရွေးချယ်လိုက်တဲ့အကြောင်းပါတီပြောခွင့်ရတူဖြစ်သူဒေါက်တာမျိုးညွန့်ကဒီကနေ့ပြောပါတယ်
။တိုင်းရင်းသားအဖွဲ့များနဲ့ဆွေးနွေးဖို့အတွက်ကျွန်တော်တို့ခေါင်းဆောင်3ဦးရွေးလိုက်ပါတယ်။တစ်ကဒေါက်တာအောင်မွေးညူပါ၊နှစ်ကဒေါ်နိုင်ခင်ထွေးမြင့်ပါ၊သုံးကဦးအင်ထုံးခန်းနော်ဆာမှာသူတို့3ဦးကနေပြီးတော့ကျွန်တော်တို့ဒီနိုင်ငံရေးတိုင်းရင်းသားနိုင်ငံရေးပါတီများနဲ့ကျွန်တော်တို့ဥဆောင်ပြီးတော့ဆွေးနွေးမှာပါ။အမြန်ဆုံးသူတို့ရဲ့လုပ်ငန်းကိုစတင်နိုင်မှုကျွန်တော်မျှော်လင့်ပါတယ
်။ NLD ဘူအလုံးမှုဆောင်အဖွဲ့အစည်းအဝေးကိုနေပြည်တော်မှာဒီကနေ့ကျင်းပပြီးတဲ့နောက်ဒေါက်တာမျိုးညွန့်ကသတင်းတောက်တွေကိုအဲဒီလိုပြောသွားတာပါ။ဒီအဖွဲ့အဓိကလှုပ်ဆောင်မှာကတော့ဒိုင်းနာပါတီတွေလိုချင်တဲ့သဘောထားကိုအရင်နှောင်းထောင်းမယ်၊ညှိနှိုင်းလို့ရတဲ့နေရာတွေမှာညှိနှိုင်းပြီးပုံသဘောထားရအောင်လုပ်မယ်။ပြီးရင် NLD ဘူအလုံးမှုဆောင်အဖွဲ့မှာပြန်ဆွေးနွေးပြီးအတည်ပြုမယ်လို့ဒေါက်တာမျိုးညွန့်ကပြောပါတယ်။လူမရှိရွေးကောက်ပွဲမှာပါတီတရားထဲကနေအစိုးရဖွဲ့နေတဲ့အရေးအတွက်နဲ့နိုင်ရခဲ့ပြီးတဲ့နောက် NLD ပါတီကဒိုင်ယနာပါတီတွေနဲ့လက်တွဲလို့ဆောင်ရေးကမ်းလှမ်းခဲ့ပြီးတရင်ဘက်အတော်ကြာမှာအခုလိုဆွေးနွေးမဲ့အဖွဲ့ကိုဖွဲ့စည်းလိုက်တာပါအခုလိုလှုပ်ဆောင်တာဟာလက်တလောအစိုးရဖွဲ့ရေးကိစ္စဆိုတာထက်အနာဂတ်ပြည်ထောင်စုရဲ့ပုံသဏ္ဍာန်ကိုဘုံသဘောတူညီမှုရအောင်လုပ်တာဖြစ်တယ်လို့လည်းဆိုပါတယ်ဒါပေမဲ့လည်း ပြည်တော်စုအစိုးရနဲ့ပြည်내အစိုးရတွေမှာပါဝင်တဲ့လူတွေကိုတင်ပြလာမယ်ဆိုရင်လည်းထည့်သွင်းစဉ်းစားရမယ်ပြန်လည်ညှိနှိုင်းရမယ်လို့ဒေါက်တာမျိုးညွန့်ကပြောပါတယ်။တမတော်က NLD နဲ့ဆွေးနွေးဖို့စမ်းသပ်ရှိတယ်ဆိုရင်ပါတီအနေနဲ့အမြဲတမ်းအသိရှိတဲ့အကြောင်းဒီနေရာမှာဥထိပ်ထားရမှာကနိုင်ငံရဲ့အရေးကြီးဆုံးပြဿနာဖြစ်တဲ့ပြည်တွင်းစစ်ချုပ်ငြင်းရေးနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ဝါရပေါ်ထွန်းရေးဆိုတဲ့အချက်တွေအပေါ်အခြေခံရင်မဆွေးနွေးနိုင်စရာဘာမှမရှိပါဘူးလို့လည်းဒေါက်တာမျိုးညွန့်ကပြောသွားပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 6833ညလိုင်းဒိုမီတာ32 kHz 6383ညလိုင်းဒိုမီတာ51kilohertz 9885တို့ဖြင့်စနေတနင်္ဂနွေမှာ5လမီတာ190 kilohertz 1905တို့ကနေထုတ်လွှင့်တင်နေပါရဲ့ရှင
်။သောရရှင်များရှင်ကျမကစုမမဒီဇင်ဘာလ12ရက်နေ့ရက်ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတင်ပြပေးပါမယ်။တည်ဆုံးသွားတဲ့ခင်မွန်းဖြစ်သူအတွက်နှစ်နာချီအမေရိကန်ဒေါ်လာ2တန်းပေးဖို့မြန်မာအစိုးရကိုရိုဟင်ဂျာအမျိုးသမီးတဦးကတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့2018ခုနှစ်တုန်းကမြန်မာနိုင်ငံနောက်ပိုင်းရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့မြန်မာစစ်တပ်ရဲ့အကြမ်းဖက်ဖြိုခွဲမှုတွေအတွင်စစ်သားတွေတပ်လို့တည်ဆုံသွားရတဲ့သူမရဲ့ခင်မွန်းအတွက်နေနာကြီးတောင်းဆိုလိုက်တာလို့ရှင်းနေတွေကပြောပါတယ် Legal Action Worldwide Law နဲ့ International Law Fund ကဘာလုံးဆိုင်ရာတရားမျှတမှုရရှိရေးဆောင်ရွက်ပေးနေတဲ့ရှင်းနေအဖွဲ့ကြီးကနေဒီသတင်းပတ်ကြားသားပေးနေကပဲမြန်မာနိုင်ငံလူ့ခွင့်ကော်မရှင်ထံကိုအင်းဒီယန်ကျေးရွာမှာအသက်ခံလိုက်ရတဲ့ရိုဟင်ဂျာရှုခတ်ဦးလာရဲ့ဇနီးဖြစ်သူရိုဟင်ဂျာမုတ်ဆိုးမစီတရာဘီဂန်ရဲ့ကိုစားအမှုတွေကိုစတင်တင်သွင်းလိုက်တာဖြစ်ပါတယ်။ဒီလိုမျိုးမြန်မာနိုင်ငံလူ့ခွင့်ကော်မရှင်စီကိုဦးတိုက်လျှောက်ထားတဲ့နေနာချေတောင်းဆိုမှုကတော့ရိုဟင်ဂျာတွေရဲ့ကြားမှာပထမဆုံးအကြိမ်ဖြစ်ပါတယ်လို့ဂျနီဘာခြေဆိုင်ဥရေရေးရာအခမဲ့အကျိုးဆောင်ပေးနေတဲ့ရှင်းနေအဖွဲ့ Lord ကဆိုပါတယ်ဒီကိစ္စနဲ့ပတ်သက်လို့လူခွေကော်မရှင်ရဲ့မှတ်ချက်ကိုရနိုင်မှုရိုက်တာသတင်းဌာနဘက်ကဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့သလိုမြန်မာအစိုးရဖြစ်စေအမျိုးသားလူခွေကော်မရှင်ဘက်ကဖြစ်စေတစုံတရာမှတ်ချက်ပေးပြောဆိုတာမျိုးလည်းမရှိသေးပါဘူးဘီကန်ရဲ့ခင်မွန်းဖြစ်သူအသက်35နှစ်အရွယ်ရှုခစ်ဦးလာဟာ2018ခုနှစ်စက်တင်ဘာလတုန်းကအင်းဒီယန်ကျေးရွာမှာရွာသားတွေနဲ့စစ်သားတွေရဲ့တပ်ဖြတ်မှုကိုခံရပြီးတော့လူအစုလိုက်ပြုံလိုက်မြုံနှံခံလိုက်ရတဲ့အမျိုးသား10ဦးတွေကတဦးဖြစ်ပါတယ်။ဒီအင်းဒီယန်ကျေးရွာလူတပ်မှုနဲ့ပတ်သက်လို့တာဝန်ရှိတဲ့စစ်သားတွေကိုတပ်မတော်ဘက်ကစစ်ခုံရုံးနဲ့စုံစမ်းစစ်ဆေးပြီးအလုပ်ကျန်းတဲ့ထောင်ဒဏ်10နှစ်ချမှတ်ခဲ့ပေမဲ့တစ်နှစ်တောင်မှမကြာဘဲလူငယ်ချမ်းသာခွင့်နဲ့ပြန်လည်လွတ်မြောက်လာကြတာပါ။ဒီအင်းဒီယန်ကျေးရွာလူတပ်မှုကိုစုံစမ်းဖော်ထုတ်ခဲ့တဲ့ရိုက်တာသတင်းသမားနှစ်ဦးဖြစ်တဲ့ဝါလုံးနဲ့ကျော်စိုးဦးတို့ကလည်းနိုင်ငံတော်လျှို့ဝှက်ချက်ဖောက်ပြန်မှုနဲ့အကျဉ်းထောင်ထဲမှာတစ်နှစ်ခွဲလောက်နေခဲ့ကြရတာပါဒီဖြစ်ရပ်တွေနဲ့ပတ်သက်လို့မြန်မာအစိုးရအနေနဲ့လည်းလူမျိုးစုံတက်ပြတ်မှုဆွဲချက်နဲ့နိုင်ငံတကာတရားခုံရုံးမှာအမှုရင်ဆိုင်နေရတာပါမြန်မာအစိုးရဘက်ကတော့လူမျိုးတုံးတက်ပြတ်မှုဖြစ်ခဲ့တယ်ဆိုတာကိုညှင်းဆန်ထားသလိုရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလည်းလက်မခံပါဘူးရှင်အမေရိကန်ဘက်ကတရင်ကိုဆက်ချင်ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာအကြိမ်နဲ့ရှင်ပြန်ခဲ့ရတဲ့ပြည်내၄ခုကမဲရလက်တီကိုတရားမဝင်သတ်မှတ်ကြေညာပေးဖို့တက်ဆက်ပြည်내ကရှောက်ထားတာကိုတရားရုံးချုပ်ကတောက်ကြားနေမှာပယ်ချလိုက်ပါတယ်။အဲ့ဒီပြည်내တွေမှာတော့လက်ရှိသမ္မတဒေါ်နယ်ထရန့်ကသူ့ရဲ့ပြိုင်ဘက်ဂျိုးဘိုင်ဒန်ကိုရှုံ့နှိမ်ခဲ့တာပါ။ဒါဟာဖြင့်ရွေးကောက်ပွဲရလက်ကိုပြောင်းပြန်လှန်ပစ်ဖို့တရားရုံးတွေကနေတဆင့်သမ္မတထရန့်စ조사နေခဲ့တာအဆုံးတက်လူနေဖြစ်သွားတဲ့သဘောပါပဲ။သမ္မတရွေးချယ်ရေးကိုယ်စားလှယ်တွေမဲပေးတာကိုနှောက်နှေးစေဖို့အကြိမ်နဲ့ပြိုင်ခဲ့ရတဲ့ဒီပြည်နယ်လေးခုမှာတင်းနေတာနေကြရင်ကိုယ်စားလှယ်တွေမဲပေးမဲ့ကိစ္စကိုတားဆီးဖို့အခုလိုတရားရုံးချုပ်ထိတက်ပြီးတရားစွဲခဲ့တာလည်းဖြစ်ပါတယ်ရှင်။ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ရဲ့အစိုးရတင်မှာပါဝင်မှုရွေးချယ်ထားတဲ့အမျိုးသမီးတွေဟာရွှေပြောင်းသူတွေရဲ့သားသမီးတွေနောက်ကျုံပြုတ်ခံခဲ့ရသူတွေရဲ့မျိုးဆက်တွေဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ကုန်သွယ်ရေးအတွက်ရွေးချယ်ခံကက်သရင်းထိုင်းဟာအိန္ဒိယကလာတဲ့ရွှေပြောင်းမိဘတွေကနေဆင်းသက်လာသူရွေးကောက်ခံသမ္မတဟဲရစ်လိုမျိုးသူမဟာလည်းထိုင်ဝမ်မိဘတွေနဲ့အတူအမေရိကန်ပြည်ထောင်စုကိုရွှေပြောင်းရောက်ရှိလာသူပါ။ရွေးကောက်ခံသမ္မတဘိုင်ဒန်ရဲ့ပြည်တွင်းမူဝါဒရေးရာကောင်စီရဲ့ညွန်ကြားရေးမှုဖြစ်ရွေးချယ်ခံထားရတဲ့ Susan Rice ကလည်းသူမဟာအမေရိကန်ကိုရွှေ့ပြောင်းလာတဲ့ကျုံပြုတ်ခံခဲ့ရတဲ့မိသားစုကဆင်းသက်လာသူပါလို့ဆိုပါတယ်။အခြားရွေးချယ်ရထားခဲ့ရတဲ့အမျိုးသမီးစင်းတွေကတော့ OA နဲ့မြို့ပြဖွံ့ဖြိုးရေးဝန်ကြီးဌာနဝန်ကြီးအဖြစ်လူမဲအမျိုးသမီး Marcia Frick ၊ဗန်နာရေးဝန်ကြီးအဖြစ် Janet Yellen အမျိုးသားထောင်လိုက်ရေးအကြီးအကဲဖြစ် Avery Hannes တို့ပါဝင်ကြပါတယ်။ဒီလိုရွေးကောက်ခံသမ္မတလက်ထက်နိုင်ငံကိုဦးဆောင်မဲ့အစိုးရအဖွဲ့မှဒီလိုမျိုးမတူညီတဲ့နောက်ကျောင်းရာဇဝင်အမျိုးမျိုးရှိကြတဲ့အတွေ့ င်ကျုံလီပေါင်းစုံနဲ့အမေရိကန်မျိုးဆက်တွေကိုထည့်သွင်းရထားလိုက်တာဟာအမေရိကန်ပြည်ထောင်စုပြန်ဖြစ်ရမယ်ဆိုတဲ့သူ့ရဲ့ကြွေးကောက်ပွဲကတိကိုဘိုင်ဒန်ကအကောင့်ထဲဖော်ပြလိုက်တာလည်းဖြစ်ပါတယ်ကန့်ကွက်မှုတွေနဲ့တရုတ်နိုင်ငံကိုကျွေးမီတွေတင်နေတဲ့ဂျာကပဲရေအားလျက်စစ်အတွက်မဲခေါင်မြေဝမ်းတလျှောက်တိဆောက်မဲ့ရေလောင်တမန်လေးခုဆက်ပြီးဆောက်လုပ်သွားဖို့လာအိုအစိုးရကတွန်းလှုံနေပါတယ်။သိပ္ပံပညာရှင်တွေသဘာဝတော်ဝင်ကြီးထိန်းသိမ်းရေးလှုပ်ရှားသူတွေဘက်ကဒီလာအိုဆဲတိဆောက်ရေးစီမံကိန်းဟာ AOD လေးမိုင်လိုမျိုးရှားပါးငါးမျိုးစိတ်တွေပြုံးတီးပျောက်ွယ်သွားမဲ့အရေးနဲ့နိုင်ငံဒေဝါလီခံရမဲ့အရေးနဲ့ရင်ဆိုင်ရမယ်ဆိုပြီးထောက်ပြပြောဆိုလာခဲ့ကြတာနှစ်20လောက်ကိုရှိလာပါပြီ။လာအိုလျက်စစ်နဲ့တပ်ထုဝင်ကြီးစီနီပါကတော့လာအိုအနေနဲ့လာမယ့်2030မှာရေလောင်တာတမန်ဆယ်တရာလောက်ကိုနိုင်ငံတဝန်းတည်ဆောက်မယ်လို့ပြောဆိုထားပြီးရောက်ဖက်မှာဆိုရင်တရုတ်နိုင်ငံကနေတောင်ပိုင်းမှာဆိုရင်ကမ္ဘောဒီးယားနိုင်ငံအထိလျှက်စစ်တအားထုတ်လုပ်တင်ပို့နိုင်မယ်ဆိုရင်လာအိုနိုင်ငံဟာအာရှရဲ့လျှက်စစ်အိုဂျီဖြစ်လာလိမ့်မယ်လို့လာအိုအာဏာပိုင်တွေကပြောနေပါတယ်။မဲခေါင်မြေဝမ်းရေအားလျှက်စစ်ထုတ်လုပ်မယ်ဆယ်တည်ဆောက်ရေးစီမံကိန်းနဲ့ပတ်သက်ပြီးထောက်ခံထားတဲ့ထိုင်းနိုင်ငံဘက်ကတော့ပညာရှင်တွေတဘာဝတော်ဝင်ကြီးထိန်းသိမ်းရေးလှုပ်ရှားသူတွေရဲ့ထောက်ပြပြောဆိုမှုတွေကိုမျက်ွယ်ပြုထားခဲ့ပေမဲ့အခုခါမှာတော့ပြန်စဉ်းစားနေပြီလို့ဆိုပါတယ်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနှာစင်ခဲ့ရတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ VOA မြန်မာပိုင်းရဲ့ဒီဇင်ဘာလ12ရက်နေ့စနေညပိုင်းထိတ်တန့်ရောက်သတင်းတွေနဲ့သတင်းဆောင်မတွေကိုစက်တိုက်တင်ဆက်ပေးပါမယ်ရှင်
VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါသေးတယ်
။စင်တော်ဝင်းမပါ။ကမ္ဘာမှာကိုဗစ်ကာကွယ်ဆေးစရလာတဲ့မြန်မာနိုင်ငံမှာလည်း၈နှစ်ဧပြီလမှဇွန်လလောက်ထက်ပိုအစောဆုံးရနိုင်အောင်နဲ့ထိအောင်ကြိုးစားနေတယ်လို့အမျိုးသားဆင့်ကာကွယ်ဆေးထုတ်လုပ်ငန်းဆိုင်ရာအကြံပေးဖွဲ့တရုတ်ကထာကပြောလိုက်ပါတယ်။ကမ္ဘာ့ကျန်းမာရေးအဖွဲ့ရှေ့တောင်အရှာဒေတာကြီးကာကွယ်ဆေးဆိုင်ရာနည်းပညာချန်ပီယံအဖွဲ့ရဲ့မြန်မာနိုင်ငံကဒူဒီတော်အဖွဲ့ဝင်လည်းဖြစ်တဲ့အငိမ့်စားပမောက္ခဒေါက်တာစောဝင်းကိုဒီကာကွယ်ဆေးအစောဆုံးဘယ်တော့ရနိုင်မလဲလို့မေးရမှာအခုလိုစရှင်းပြပါတယ
်။အဲ့ဒါကတော့ကျွန်တော်လည်းလောလောဆယ်တော့မှန်းဆချက်ပဲရှိသေးတယ်ပေါ့နော်။ဘာလို့ဆိုကျွန်တော်တို့အနေနဲ့တခုကတော့ COVAX Facility လို့ခေါ်တော့ဒီကမ္ဘာ့ကျန်းမာရေးအဖွဲ့ကာဗီလို့ခေါ်တဲ့ဒီကာကွယ်ဆေးဆိုင်ရာမဟာမိတ်အဖွဲ့ပေါ့နော်။အဲ့ဒီအဖွဲ့ကြီးတွေကရဖို့မှန်းဆထားတာတော့ဒီ2021ကဒုတိယ3လပတ်လောက်မှာကျွန်တော်တို့လိုနိုင်ငံတွေကိုလူရေ300ခန့်လုံးပေးနိုင်မှာပေါ့နော်။နောက်နှစ်မကုန်ခင်မှာနောက်ထပ်18000ခန့်လုံးပေးပြီးတော့ဒီ2021ကုန်မှာတော့ကမ္ဘာလူမှုရေရဲ့20000ခန့်လုံးကကာကွယ်ဆေးထိုးပြီးသားဖြစ်ရမယ်လို့မှန်းဆထားပါတယ်။နောက်နီးတလန်းကတော့ဒီနိုင်ငံချင်းချင်းဆက်သွယ်ပြီးတော့သူတို့နိုင်ငံကထုတ်တဲ့ကာကွယ်ဆေးတွေဝယ်တာ။နောက်တစ်ခုကတော့ public ကုမ္ပဏီတွေကကာကွယ်ဆေးတွေတွန်းလာပြီးတော့ဖြန့်ပြူတာလည်းရှိနိုင်ပါတယ်။
ဟုတ်ကဲ့ဆရာ။အဲ့ဒီရမယ့်300ခန့်လုံးနဲ့နောက်ကျွန်တော်တို့နိုင်ငံကတနိုင်ငံချင်းဝယ်တာရောနောက်ပုဂ္ဂလိကကသွင်းတာရောဘလောက်လောက်အဲ့ဒီအစောဆုံးထုတ်နိုင်မယ့်ကာလမှာမှန်းလို့ရမယ်ဆရာကြီးဧပြီမေဆုံးပေါ့နော်
ခုနကဒီ COVAX ကရမှာ20ရာရင်လုံးပေါ့နော်အဲ့တော့ကျွန်တော်ကနောက်ထပ်20ရာရင်လုံးထပ်ဝယ်ဖို့စိတ်ကူးထားပါတယ်ဒီ2021ကုန်မှာ40ရာရင်လုံးပေါ့နော်ခုနပြောတဲ့ဒီ government to government ဝယ်တာတို့ပုဂ္ဂလိကသွင်းတာတော့ကျွန်တော်တို့လောလောဆယ်တော့မှန်းဆလို့မရသေးပါနိုင်ငံအများစုကလိုချင်တာကိုသို့တော့တက်နေတဲ့လောက်စောအောင်လို့လုပ်ချင်ပါတယ်
ဟုတ်ကဲ့ရှင်းနှစ်ဒီဒုတိယ3လပတ်ဧပြီမေဆုံးမှာတရားတော်ရှိတာကတော့လူရဲ300ခန်းလို့ဆိုတော့
တရားတော်ရှိပါအ
ဲ့ဒါကိုအထူးအဆုံးဖြစ်အောင
်နည်းကျွန်တော်တို့ကဦးစားပေးအစီအစဉ်လေးဆွဲထားပါတယ်ဦးစားပေးထားတာတော့ဂျမိုက်ဝန်ထမ်းနေပေါ့နော်ဒီဆိုရဝန်ထမ်းကိုပုဂ္ဂလိကတော့နည်းနည်းလေးနောက်ကျမယ်ပြီးတော့ခြေစနာဝန်ထမ်းနေကိုဗစ်ကာဝေးနဲ့ပတ်သက်လို့အဓိကလုပ်နေရတဲ့လူတွေပေါ့အနေနဲ့စီဆောင်လူတွေရင်ထုတ်မယ်အဲ့နောက်မှာတော့ယောဂဘိုးဝင်ရင်သက်သနာတက်နိုင်တဲ့65နှစ်အထက်ဒီစာထိုးမယ်ဒီပထမ300ရင်လို့ကတကယ်လို့ဒါ300ရင်လို့ကဒီ65နှစ်အထက်ကလည်းကမ္ဘာပြည်လုံးဆိုရင်တော့တော်တော်ရှိတာအဲ့လိုဦးစားပေးအစီအစဉ်ဆွဲရမယ်ဆိုတော့အဖြစ်များတဲ့ပြည်နယ်တိုင်းတွေကိုဦးစားပေးရမှာပေါ့အခုအချိန်နေဆိုတော့ရန်ကုန်တို့မန္တလေးတို့ကဦးစားပေးရမှာပါမှာပေါ့နောက်တစ်ဆင့်တစ်ဆင့်ကြီးတော့တက်ကြည့်ပြီးတော့ဒီတဲ့အသက်ငယ်ရာစီဆင်းသွားမယ်နောက်ကိုမော်ဘက်ဒီလို့ခေါ်တဲ့စီကျော်သေးလို့ရှိတဲ့လူတွေပြည်တဲ့ငယ်ပြီးမဲ့အားမျိုးရှိတဲ့လူတွေအလုံးသမားတွေမလုံးမဖြစ်တာဝန်ယူရတဲ့လူတွေအများ ားနဲ့တီတွေ့ဆက်ဆံရတဲ့လူတွေအဲဒီစီစဉ်ဆွဲထားပြီးသားရှိပါ
ဟုတ်ကဲ့ဒီနှစ်အကုန်ကြာလို့ရှိရင်တော့ဖြစ်လာဖို့များတယ်အဲဒီ40ရာခိုင်နှုန်းကရောစုစုပေါင်းဖြည့်ရောက်မှုအနေထား
ဖြည့်ရောက်ပါတယ်ဘာလို့ဆိုတော့40ရာနှုန်းဆိုတာဒီလိုကျွန်တော်တို့အစီအမဒီဆေးတွေက session တွေအောက်တွေထိုးဖို့လို့ recommend မလုပ်ထားဘူး session တွေအောက်ကကျွန်တော်တို့အစီအမ33ရာခိုင်နှုန်းလောက်ရှိတယ်ကျွန်တော်69ရာခိုင်နှုန်းပေါ့အဲ့တော့ကျွန်တော်တို့က40ဆိုတာကျွန်တော် government ကသွင်းမယ် public ကသွင်းတာတွေရှိတယ်ဆိုလို့ရှိရင်ဒီတဲ့များလာပြီးတော့21ခုနှစ်ကုန်မှာ session တွေအောက်မှာပါပဲ channel 69ရာခိုင်နှုန်းနဲ့ပြည့်သွားနိုင်ပါတယ်ကျွန်တော်တို့တော်တော်များများအကာအကွယ်ရမှာပါဒီယောဂရဲ့သဘာဝကတော့ heart immunity လို့ခေါ်တာပါနော်လူဦးရေ80ရာခိုင်နှုန်းလောက်ရလို့ရှိရင်ကူးစက်မှုကိုဖျက်တောက်နိုင်မယ်လို့ပြောလင့်ထားတ
ယ်ဟုတ်ကဲ့ဆရာအဲ့တော့အစောဆုံးကျွန်တော်အခုကနေစပြီး6လကနေပေါ့နော်စထိုးနိုင
်6လဆိုတာတော်ဆုံးဖြစ်မယ်လို့ထင်နော်ကျွန်တော်မြင်တဲ့ဒီကိုဗက်ဆာလာတာကအနောက်ကြဆုံးတော့ဖြစ်နိုင်ပါတယ်။ဂျာနေဂျာထဲမှာတော့တိပင်းနီလန်းနေလဲလာနိုင်ပါတ
ယ်။ဟုတ်ကဲ့အဲ့တော့ကာကွယ်ဆေးထိုးဖို့အတွက်ကမြန်မာနိုင်ငံကအစဉ်သင့်ဖြစ်ရတာ
ဖြစ်ပါတယ်။ကျွန်တော်နိုင်ငံကဒီကာကွယ်ဆေးနဲ့ပတ်သက်လို့တော့ဟိုနောက်မချလောက်လို့ဆိုရမှာပေါ့နော်။လူကြီးတန်ပေါင်း73နဲ့14တန်းထိုးရတဲ့တွေ့ကြုံရှိပြီးသားဖြစ်ပါတယ်။ကာကွယ်ဆေးဆိုင်ရာအေးလမ်းကြောင်းဆိုလဲအက်စထရာဇနက်ကအောက်စဖို့ဒ်ကလိုဆေးမျိုးစင်ရှိပြီးသားကာကွယ်ဆေးအေးလမ်းကြောင်းနဲ့အဆင်ပြေပါတယ်။ဟိုဖိုင်ဇာလိုဟာမျိုးကြရင်တော့အေးလမ်းကြောင်းအစ်စ်ကို minus degree ရတဲ့ဟာမျိုး ultra cold chain နဲ့ဆက်ပြီးတော့တည်ဆောက်အောင်ပါ။အဲ့ဒါလည်း technical assistant financial assistant တွေကိုတင်လာပြီးသားရှိပါတယ်။အဲ့တော့မှတ်တမ်းမှတ်ရာပြဿနာပေါ့နော်။ကျွန်တော်တို့ဒီမှာလည်းဒီ electronic record တွေတုံးလာတာရှိပါတယ်။ဒူနာဗစ်ဆရာမတွေအကုန်လုံး tablet တွေပေးထားပြီး standardized message တွေအကုန်လုံးကပေးထားပြီးသားရှိတယ်။အခုလည်းနိုင်ငံတော်တော်များများမှတုံးနေတော့ဒီကာကွယ်ဆေးဆိုင်ရာ software ပေါ့အဲ့တော့ store ပြီးတဲ့လူတို့ကလည်းမှတ်သားထားပြီးတော့ဉာဏ် track လုပ်လို့ရတဲ့ software မျိုးကျွန်တော်တို့လုပ်ဖို့ရှိပါ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ
်ခင်ဗျာပါရှင်မြန်မာနိုင်ငံတော်မှာရှိရဲ့လူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်ဒို့တန်ဘတ်စင် podcast အစီအစဉ်ကနေကြိုဆိုပါတယ်ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation ပြည်ဝင်တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်ကျမကတော့အေးရောင်ပါဒီကဘက်မှာတော့သခိုင်းတိုင်းအချက်ပိုင်းကကျောက်စိမ့်မိုင်းဒီရှိရာဆင်းရဲချိုးတဲ့ဒေသလေးအကြောင်းကိုနားဆင်ရမှာဖြစ်ပါတယ်ကိုဗစ် -19 ရောဂါကာကွယ်ရေးဆိုင်ရာကန့်သတ်ပိတ်ဆို့မှုတွေကြောင့်ကျောက်စိမ့်ရှာဖွေသူတွေရင်မစေးသမားတွေအလုံးလက်မဲ့ဖြစ်သွားသလိုလုပ်ငန်းငယ်လေးတွေလည်းချိကျရရတဲ့အကျိုးဒေသမှာဆုံးရှုံးမှုတွေရှိခဲ့ပါတယ်ကျောက်စိမ့်တူဖို့ရေးလုပ်ငန်းတွေပြန်လည်ဖွင့်ဖို့ကြိုးစားချိန်မှာတော့နန်စီပုံရဲ့ဒေသခံတွေဟာကျမရေဆောက်ရှာမှုမလုံလောက်တဲ့ကြားကနေကိုဗစ် -19 ရောဂါမကူးကြအောင်ဘလို့ကာကွယ်ထိန်းချုပ်ရမလဲဆိုတဲ့အပေါ်မှာခေါင်းခဲနေရပြန်ပါပြီဒီဆောင်မကိုမုံရွာကေဇက်အက်ဒီတာအဖွဲ့ကရေးသားထားပြီးကိုကျော်ဝေဖြုတ်ကဆက်ပြီးပြောပြပေးသွားမှာပ
ါကချင်ပြည်နယ်နဲ့တဆက်တဆက်တည်းရှိနေတဲ့စကိုင်းတိုင်းဒေသကြီးထဲမှာလည်းကြောက်စိမ့်ထွက်ရှိတဲ့ရတနာမြေတစ်ခုရှိနေပါတယ်အဲ့ဒါကတော့နန်စီပွန်ပါနန်စီပွန်ဟာစကိုင်းတိုင်းဒေသကြီးအထက်ပိုင်းခန်းဒီမြို့နယ်ထဲမှာရှိပြီးတော့ကြောက်စိမ့်အချင်းပရင်တွင်းထွက်တရံဇာတလူလည်းထွက်ရှိပါတယ်နန်စီပွန်ကိုခန်းဒီမော်လို့လည်းတချို့ကခေါ်ဆိုကြပါတယ်နန်စီပွန်ဟာရတနာမြေဖြစ်ပေမဲ့ဒေသခံတွေကတော့အခြေခံအဆောက်အဦနဲ့ဝန်ဆောင်မှုတွေလလန်းမိဖို့ရုန်းကန်နေရဆဲဖြစ်ပါတယ်ပြည့်စစ်မီကလည်း24နာရီမရရှိသေးပါဘူးဒေသမှာနေထိုင်သူတွေရဲ့ရပိုင်ခွင့်ဖြစ်တဲ့ပညာသင်ကြားခွင့်ကျန်းမာရေးစောင့်ရှောက်ခံယူပိုင်ခွင့်တွေဟာလည်းအကန့်အသတ်နဲ့သာရနိုင်သေးပါတယ်နန်စီပွန်လို့ပြောလိုက်ရင်အတ္တိကရွာလေးရွာဖြစ်တဲ့ဒေသအခေါ်နန်စီပွန်မကြံခနန်ခမာအတက်စိတ်စတဲ့ရွာလေးရွာနဲ့ကွက်တဲ့အပါဝင်အခြေတကျနေထိုင်တဲ့အင်ဂျီ1200ကျော်ရှိနေတာကိုတွေ့ရပါတယ်ဒါပြင်ကြောက်စိမ့်ထွက်ရှိတဲ့မော်ဒေသဖြစ်တာကြောင့်တောင်းချီတဲ့ရွှေပြောင်းလုပ်သားတွေအပြင်ကြောက်ရောင်းဝယ်သမားတွေဈေးတဲ့တွေနဲ့ရေမစေးကြောက်ရှာသမားတွေလည်းရှိနေကြပါတယ်နန်စီပွန်ကတရားဝင်ကြီးလက်ကျန်းမာရေးဌာနကွဲမဖြစ်သေးတဲ့ကျန်းမာရေးဆေးကမ်းမှာတာဝန်ကျနေသူဘတ်စုံသားဖွားဆရာမဒေါ်မီမီရွှေက
ဓမ္မတရားတရားဝင်ဌာနခွဲလည်းမရပြီးပါဘူးဒီနန်စီပွန်ဒေတာဟာတရားဝင်ဌာနခွဲမရသေးတဲ့အတွက်ကြောင့်မို့လို့ကျမတို့တွေကနေတော့မှကျမရောက်ပြီးတဲ့နောက်ပိုင်းမှာကျမတို့ရဲ့ဒီစိတ်ရုံအုပ်တွေနဲ့ကျမတို့ရဲ့ဌာနဆိုင်ရာလူကြီးတွေနဲ့တခြားဒီမြို့နယ်ရနေနဲ့ကျမတို့ကနေဒီတိုင်းထိတွေကတော့ဒီဌာနခွဲရဖို့အတွက်ကတော့ဈေးခံဌာနခွဲရဖို့အတွက်ကတော့တင်ထားပြီးပြီရှင့်အခုလောလောဆယ်အထိအချိန်အခုချိန်ထိကကျမတို့ကဒီဌာနခွဲဆိုတဲ့ဟာမရသေးဘူး
အဲ့ဒီလိုတရားဝင်ဌာနခွဲစည်းကမ်းအဖြစ်မရသေးတဲ့အတွက်လက်ရှိမှာတော့လူဦးရေနဲ့လောင်းကနိုင်မှုစေဝါလိုအပ်ချက်တွေရှိနေတယ်လို့ဆိုပါတယ်။ဒါအပြင်နန်စီပွန်မှာရေးပေါ်လူနာတွေပေါ်လာရင်ကျန်းမာရေးစည်းကမ်းအနေနဲ့နန်စီပွန်ကအရက်ပတ်ကျန်းမာရေးစောင့်ရှောက်မှုအသင်းတစ်သင်းဖြစ်တဲ့ရှင်မှုကွန်ကြီးအသင်းနဲ့ပူးပေါင်းပြီးတော့ဆောင်ရွက်ပြီးခန်းတီးကိုလူနာပို့ပေးရတာတွေရှိနေတယ်လို့ဒေါ်မီမီရွှေကဆိုပါတယ်။နန်စီပွန်ဟာဒေသလူဦးရေနဲ့ချိန်ကြည့်ရင်တိုင်းနယ်စေယုံအဆင့်အထိရှိသင့်ပြီလို့ဒေတာကန်ရက်မိရဖတွေကပြောပါတယ်လက်ရှိမှာတော့အစိုးရကြီးလက်စီပေကန်တစ်ခုနဲ့စီအာရိုတွေဦးစီးဖွင့်လှစ်ပေးထားတဲ့ဇီဝိတဌာနအခမဲ့စီကန်တစ်ခုပဲရှိပါတယ်ဒေတာကန်လည်းဖြစ်ကျမ်းမာရေးစီပေကန်မှာကူညီပေးနေသူလည်းဖြစ်တဲ့ကိုဆိုင်ကျော်ကတော့နန်စီပွန်ဒေတာမှာတိုင်းနယ်စေယုံတစ်ခုရှိသင့်တယ်လို့ဆိုပါတယ်
တိုင်းနယ်စေယုံတစ်ခုတော့လိုတယ်လို့မြင်နေကြ။တင်ရသတ္တထွက်တဲ့ဒေတာကြီးတစ်ခုဖြစ်ပြီးတော့ဗျာ။ခြေခံကျမ်းမာရေးဒီတောင်မှာပြည့်စုံတာမရှိရတော့အဆင်မပြေပါဘူး
။ပညာရေးအတွက်လည်းအလဲတန်းအထိသာဖွင့်နိုင်နေတဲ့ဖုံးတော်ကြီးတင်ပညာရေးအကြောင်းကိုပဲအာကိုအားထားပြုနေကြရတာပါ။အထက်တန်းပညာရေးအတွက်ခန်းကြီးကိုငွေကြေးအကုန်ကျခံပြီးတွားတက်ကြရပါတယ်။နန်စီပွန်ဘာကကြောင်းစီရတော့ဥပညာဝန်သားကတော့
ဒီဒေတာမှာဆိုရင်အဲရခိုင်နှုံးလောက်သာရှိတဲ့ကျောင်းသားတွေရဲ့မိဘတွေသာစီးပွားရေးအဆင်ပြေကြတယ်။အလယ်တန်းပညာရေးအဆင်ပြေသွားရင်တော့တက်တန်းဆက်တဲ့ဖို့ကျောင်းသားတော်တော်များများကအဆင်မပြေကြဘူး။အကြမ်းရင်းပြောရမယ်ဆိုရင်တော့20ရခိုင်နှုံးလောက်ပဲအထက်တန်းပညာရေးကိုဆက်သင်ကြ။အထက်တန်းပညာရေးကိုဒီဒေသမှာစတင်နိုင်မယ်ဆိုရင်တော့ပိုများလာမယ်ထင်ပါတယ်
။အဲ့ဒီလိုမပြည့်စုံတဲ့နန်စီပွန်ဟာတကယ်တော့ခန်းဒီမျိုးကနေကုန်းလန်းကသွားမယ်ဆိုရင်25မိုင်ပတ်ဝန်းကျင်သာဝေးပါတယ်။အဲ့ဒီကားလမ်းကတော့ပွင့်လင်းရသည်နိုဝင်ဘာလလောက်ကစပြီးသွားလို့ရတယ်လို့နှစ်နာရီလောက်နဲ့ရောက်တယ်ဆိုပေမဲ့မိုးကြတာနဲ့အဲ့ဒီလမ်းကသွားမရပြန်ပါဘူး။ဒါကြောင့်တခုတည်းသောရေလမ်းခီးဖြစ်တဲ့နန်းခမာချောင်းကနေလေနဲ့နေဝက်လောက်သွားကြရပြန်ပါတယ်။အဲ့ဒီလိုအဆင်မပြေတာတွေသာများတဲ့တည်ရန်ဇာတဖင်ခုထိုင်တာပြီးခံစားခွင့်မရှိတဲ့နန်စီပွန်ကဒေသခံအခြေခံလူဒန်းစားတွေနဲ့ရေမစေးကြောက်ရှာသမားတွေဟာကိုဗစ်ကာလမှာပိုပြီးကြက်တဲကြရပါပြီ။ကုမ္ပဏီလုပ်ငန်းတွေရပ်လို့စားဝတ်နေရေးအခက်အခဲတွေရှိနေကြတယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်ရေမစေးကြောက်ရှာသူတွေအနေနဲ့ရန်ပန်ရန်ခါကန့်သက်ခံနေရတဲ့ကြောက်ရှာခွင့်တွေကလည်းကြုံတွေ့နေရသေးတယ်လို့ဆိုပါတယ်။ရေမစေးရှာသူတချို့က
မိသားစုဝမ်းသာရေတချို့ကခက်ခက်တားတွေ့ရလေစားဝတ်နေရမလွယ်ဘူးဒီအကြောက်ကိုအမိပြုတ်နေကြတာဒီနေရာမှာဘာလုပ်ငန်းမှမရှိဘူ
းနန်စီပွန်ဟာကြောက်စင်းအပေါ်မှီးနေရပြီးတော့ရေမစေးသမားတွေစီကကြောက်လဲထင်သလောက်မရတဲ့အပြင်နန်စီပွန်ရွာလေလန်းကကြောက်စင်းစေးတန်းဟာလဲဖွင့်မရတော့လို့အယောင်းဝယ်တွေကပြတ်နေတယ်လို့ကြောက်ကုံတွေတွေကပြောပါတယ်အယောင်းဝယ်ပြတ်သွားတဲ့ကြောက်စည်းခွက်ရဲ့နောက်ကွယ်မှာတော့ကြောက်သမားတွေတွေမကပဲဒေတာအခြေချနေထိုင်နေသူတွေတဲကဈေးတွေတွေလက်လုတ်လက်စားတွေနဲ့ကယ်ရီသမားတွေလိုမိသားစုတွေအများကြီးစားဝတ်နေရေးအကျက်ရိုက်လာပါတယ်ဒေတာကန်လက်လုတ်လက်စားသမားတွေအနေနဲ့ကတော့စားဝတ်နေရေးဖြည့်ရှင်းရတဲ့အခါမှာနှီးစက်ရဈေးဆိုင်တွေကနေရင်းနှီးရင်ရင်းနှီးသလိုအကျွေးယူကြရပြီးငွေလေးပေါ်လာမှသွားဆက်လိုက်နဲ့ဖြည့်ရှင်းကြရပါတယ်တော်တွေကတစ်သီးဝလံလေးတွေအာကုပ်ပြီးစားဝတ်နေရေးအတွက်ဖြည့်ရှင်းနေကြရသူတွေတောင်ရှိနေရလို့ဒေတာကန်လည်းဖြစ်အခြေခံလူဒန်းစားတွေကိုကူညီနေသူလည်းဖြစ်တဲ့မတ်စင်မာကပြောပါတယ်ဈေးရောင်းသူတွေလည်းဈေးရောင်းတာအပြင်အခြားအပြင်ဝင်ငွေရအောင်မလုပ်တတ်သလိုရေမစေးရှာသူတွေကလည်းရေမစေးရှာတာကလွဲရင်အခြားအလုပ်လုပ်တတ်သူကရှာပါတယ်လုပ်တတ်ပြန်ရင်လည်းသူတို့ကိုအလုပ်ပေးနိုင်မဲ့အလုပ်ကိုင်အခွင့်အလမ်းကနန်စီပေါ်မှာမရှိပါဘူးရေမစေးရှာသူတာသမီလေးယောက်မိခင်တူကတော့ကိုဗစ်ကာလမှာဘာအလုံးမှမဖြစ်တော့တဲ့အတွက်အခုလိုပဲညှိတွားပါတယ်
။ခုစံပြထားတဲ့ဟာလေးကိုပါကျမတို့ကအခုလိုမျိုးလေးစားစားနေတဲ့ဟာကိုပါမစားရဘူးဆိုရင်တော့ကျမတို့လိုအဖွားကြီးကြီးဆင်တော့ဘာမှတော့မတတ်နိုင်ဘူးတော့နေကြပါပါသူများမစားရဘူးဆိုရင်ငငမမို့ဆိုရင်နေကြလည်းနေရမှာပါ
။အခုတော့ဒီအပိုင်းကစပြီးနန်စီပေါ်မှာလုပ်ငန်းတွေပြန်စကြမှာဖြစ်လို့မော်ရဲကိုအလုပ်သမားတွေဝင်နေကြတယ်လို့လည်းသိရပါတယ်။ဒီလိုအခြေအနေမှာကိုဗစ်ကန့်သက်ချက်တွေနဲ့အထူးကြက်မှတ်နိုင်မှုကိုလည်းတာဝန်ရှိသူတွေကစ조사နေကြပါတယ်။ဥမိုးကျော်သူကစကိုင်းတိုင်းဒေသကြီးကိုဗစ် -19 သတင်းနဲ့ပြန်ကြားရေးကော်မတီဥက္ကဋ္ဌနဲ့လူဆွမ်းအားအရင်းအမြစ်ဝင်ကြီးဖြစ်ပါတယ်
။တန်းစီပုံမှာကွာရင်းထားပြမလို့တော့ဘူးလေ။ဒီကနေသွားလို့ရှိရင်တစ်ခါဖြစ်တယ်။လမ်းကြီးတစ်လျှောက်မှာဒီတိုင်းတိုင်းပဲသူတို့ ကျမချက်တိုင်းမနေရမယ်ခန်းတီးရောက်တဲ့အချိန်မှာတစ်ခါဆင့်မယ်ခန်းတီးမှာရောက်လို့ခါကျတော့စစ်ဆေးပြီးလို့ဆစ်ဆေးချက်အောင်မြင်တယ်ဆိုလို့ရှိရင်လုပ်ငန်းဝင်တွေဝင်ရမယ်အဲ့တော့လုပ်ငန်းကိုရောက်တဲ့အချိန်မှာတော့ကွာရတီးဝင်ရမလို့တော့အဒီအဆဆက်ကလေးကတွေ့လို့ရှိရင်မုံရမှာတယ်ကွာရတီးဝင်ရတော့စုစမ်းမှုခံရရမယ်ကွာရတီးဝင်ရမယ်အဲ့တော့ဒီအဆထွက်သွားပြီဆိုတော့အဲကျမရေးစစ်ဆေ
ဘလောက်ပဲကြက်မှတ်နေရပေမဲ့ကိုဗစ်လူနာတွေ့လာခဲ့ရင်တော့ကျန်းမာရေးစောင့်ရှောက်မှုအတွက်အခြေခံအဆောက်အအုံပိုင်းမပြည့်စုံတဲ့အခြေအနေကတကယ်အစိမ်ခေါ်ချက်ဖြစ်လာနိုင်ပါလေလူနေထူထပ်ပြီးမြို့တပ်ပွဲဖြစ်လာတယ်လို့ဆိုကြပေမဲ့နန်စီပွန်ဟာအသက်သက်ကဖွံ့ဖြိုးမှုနှိမ့်ကျနေစေဆိုတာကိုဒေသခံတွေကလက်ရှိအထိမကြာခဏပြောဆိုနေကြသေးပါဒါကြောင့်အစိုးရနဲ့တိုင်းအစိုးရစီကိုနန်စီပွန်အတွက်တောင်းဆိုခွင့်ရှိမယ်ဆိုရင်ဘာလက်ဆောင်တောင်းကျင်ပါတလဲလို့ဒေသခံယမိယဖဖြစ်သူအောက်ချစ်လူလူအေးဆောင်ရွက်နေတဲ့ဒေါ်စင်မာကိုမေးကြည့်ရမှာတော့သူကအခုလိုပြောပါတယ
်အရင်ကျွန်မတို့ဒေတာလေးကိုတိုးတက်အောင်ကျွန်မအဓိကလိုချင်တာမီးရေရေအဲ့ဒီဟိုစားကျွန်မရေးဆေးခန်းရေအဲ့ဒီလမ်းပန်းဆက်သွယ်ရေးရေအဲ့ကလေးတွေရဲ့စညာရေးအဓိကအကြောင်းအထက်တန်းအကြောင်းလေးကိုကျွန်မတအားလိုချင်ပါတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းရမယ်လို့ဒုအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မုံရွာကိဇက်အက်ဒီတာအဖွဲ့ကျော်ဝေဖြိုးဒုအတန်ကအေးအောင်ဇာနီနဲ့ဒိုင်းချင်းစိုးဖြစ်ပါတယ်။ဒုအတန်ပတ်စဉ်အတန်လွှင့်အစီအစဉ်ကို Frontier မြန်မာဝက်ဘ်ဆိုဒ်နဲ့ Facebook စာမျက်နှာအပြင်ဒုအတန် Facebook စာမျက်နှာ SoundCloud YouTube အချို့တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်သလို VOA ကချုပ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနယ်ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ SCC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။နောက်ပတ်ကြိမ်မှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒီတဲ့အစီအစဉ်ကိုနားဆင်ပြီးရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မြန်မာရှိတော်နေလေးဖြစ်ပါစေရှင်။
မင်္ဂလာပါခင်ဗျာ View American တန်ကနေပြီးတော့ဆက်လက်အတန်လွှင့်နေပါတယ်အပတ်စဉ်စီစဉ်တင်ဆက်နေကြယူကောက်ပွဲအထူးစီစဉ်ကိုတင်ဆက်ပေးပါမယ်ဒီတစ်ပတ်မှာတော့ယူကောက်ပွဲအလွန်မြမညဉ့်ညံ့ကြီးမျှော်မှန်းချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကြမှာဖြစ်ပါတယ် Channel FFV Editor ကုမှုတက်ကစီစဉ်တင်ဆက်ပေးထားပါတယ်
တင်ဆက်ပေးနေကြဖြစ်တဲ့ရွေးကောက်ပွဲလို့စကောင်းဝိုင်းဆင်းရဲဝဲဒုစီစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီတစ်ပတ်မှာတော့ရွေးကောက်ပွဲလို့မြမညဉ့်ညံ့ရေးမျှော်မှန်းချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားကြမှာဖြစ်ပါတယ်။အဲ့တော့ပါဝင်ဆွေးနွေးပေးဖို့အတွက်ဖိတ်ခေါ်ထားကြတဲ့သူတွေရှိပါတယ်။ဖိတ်ခေါ်ထားကြတဲ့သူတွေကတော့ Center for Peace and Reconciliation CPR ရဲ့ Co-founder တူဖြစ်တဲ့ဦးလမောင်ရှိဖြစ်ပါတယ်။နောက်တစ်ခါတန်လင်းပြည်သူ့ရေးရာမူဝါဒလေ့လာမှုအဖွဲ့ရဲ့ Director ဆော့ကဘီဖြစ်ပါတယ်။နောက်တစ်ခါမြန်မာနိုင်ငံလူဆိုင်ရာကျောင်းသားများ Democratic တဲ့ဦးABSD ရဲ့အဖွဲ့ရဲ့ဘိုးကော်မတီဝင်မိစုဖွင့်ဖြစ်ပါတယ်။ဆိုတော့အားလုံးပဲမင်္ဂလာပါခင်ဗျာ။ဆိုတော့ကျွန်တော်ဒီနေ့ဆွေးနွေးသွားမယ့်အကြောင်းအရာကဒီရွေးကောက်ပွဲအလွန်မြမငင်းငယ်ရေးမျှော်မှန်းချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးမှာဖြစ်ပါတယ်။အဲ့တော့လက်ရှိအခြေအနေမှာလည်းကျွန်တော်ဒီငင်းငယ်ရေးဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့မှဒီဆွေးနွေးမှုတွေလည်းကျွန်တော်တွေ့နေရတဲ့အခြေအနေဖြစ်ပါတယ်။အရင်ဆုံးတော့ကျွန်တော်စပြီးတော့မှဒီရွေးကောက်ပွဲလွန်ငင်းငယ်ရေးကိစ္စကိုမသွားခင်မှာကျွန်တော်တို့ဒီလက်ရှိအစိုးရကဖြတ်တန်းခဲ့တဲ့ငင်းငယ်ရေးဖြစ်စဉ်ကိုဒီစပြီးတော့သုံးသပ်ဆွေးနွေးပြသခြင်းပါတယ်။ဒီကောင်မတိုင်ခင်ကာလမှာဒီငင်းငင်းဖြစ်စဉ်အတွင်းမှာသူဘလို့စိန်ခေါ်မှုတွေကြုံပေးခဲ့ရရှိတယ်ဘလို့အကျက်တဲတွေကြုံပေးခဲ့ရရှိဒါဒီလိုစိန်ခေါ်မှုကျက်တဲတွေကဘလို့ဖွဲ့စည်းရကြားထဲမှာအဓိကထားပြီးဖြစ်နေတာရှိပါတယ်နောက်တစ်ခါဒီခိုင်မှာဖြစ်ခဲ့တဲ့သူပွဲချင်းတွေရှိတဲ့အခါကျတော့မြန်မာငင်းငင်းရက်တက်နေပြီလားဆိုတဲ့ဒီဝေဖန်မေးခွန်းထုတ်မှုတွေလည်းရှိခဲ့ကြပါတယ်ဆိုတော့ဒီချိန်နဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့ဒီရေကောက်ဝေမတိုင်ခင်ကာလအတွင်းကမြန်မာငင်းငင်ဖြစ်စဉ်ပေါ်မှာစပြီးသုံးသပ်ပေးသိခြင်းပါအရင်တော့ကျွန်တော်ကျားသောကပီကိုစာဖြစ်ခေါ်ကြပါကျားချက်ဆွေးနွေးပြပါဦ
းဟုတ်ကဲ့ကျွန်တော်တို့ကတော့ဗျာဒီလွန်ခဲ့တဲ့ဟိုအစိုးရတက်တက်မှာပေါ့နော်ဒီရွေးကောက်ပွဲမတိုင်ခင်အချိန်မှာရင်းရင်းဆွေးနွေးပွဲဆိုတော့ဒီပြည်သူလူထုရွေးချယ်တင်မြှောက်တဲ့အစိုးရတက်လာတယ်ဆိုတော့ကျွန်တော်တို့မျှော်လင့်ချက်တွေအများကြီးပို့ထားခဲ့တာပေါ့ဒါကတော့ကျွန်တော်တို့ပြည်သူတယောက်အနေနဲ့ကျွန်တော်အနေနဲ့ပြောတာပါဆိုတော့ဒီNLD အစိုးရတက်လာပြီးတဲ့နောက်ပိုင်းမှာလည်းကျွန်တော်ကိုနိုင်ကတော့ဒီရင်းရင်း process မှာပါဝင်တာမရှိခဲ့ဘူးသို့တော့ပြည်သူတယောက်အနေနဲ့ကျတော့ပြည်သူရွေးချယ်တဲ့အစိုးရကနေပြီးတော့ဥဆောင်ပြီးတော့ငင်းချင်း process ကိုအရင်အစိုးရထက်တောင်မှပို့ပြီးတော့မှအကောစားအချိန်အဟုန်ကောင်းကောင်းနဲ့လုပ်နိုင်ပြီလို့ကျွန်တော်တို့မျှော်လင့်ခဲ့တာပေါ့။သို့တော့ကျွန်တော်တို့တကယ်ဖြစ်ပျက်ခဲ့တဲ့9နှစ်အတွင်းမှာကြည့်မယ်ဆိုတော့ ပင်းသားကကျွန်တော်မြင်ရတဲ့လူတွေနဲ့ဆိုလို့ရှိရင်ကျွန်တော်တို့အားရလောက်ဖွယ်မရှိဘူးလို့ကျွန်တော်ပြောမှာပေါ့နော်။ဒါပထမတစ်ချက်။ဒုတိယတစ်ချက်ကတော့ကျွန်တော်တို့ဒီငင်းငင်းရေးဆွေးနွေးပွဲဖြစ်စဉ်တွေကရက်လိုက်ကျွန်တော်တို့ပြန်ပြီးတော့ပြန်ဆလိုက်လုပ်တဲ့အခါမှာကျွန်တော်တို့ဘာကိုတွေ့ရသလဲဆိုတော့ဒီအထူးသဖြင့်ပေါ့နော်အစိုးရဘက်ကနေပြီးတော့ကုစားပြုပြီးတော့ဒီ NRPC ဒီအမျိုးသားဒီ National Reconciliation and Peace Center ပေါ့ဒီ center ကနေပြီးတော့အဲဟိုစားစူးစမ်းပြီးတော့လုပ်တဲ့အခါမှာတခါတည်းကျရင်ကျွန်တော်တို့တွေ့တာကတော့ဒီအရင်လုပ်ခဲ့တဲ့ MPC နဲ့အချိန်ဆက်ပဲအားနည်းနေတာလားဒါမှမဟုတ်လို့ရှိရင်အခုဒီ NRPC မှာတာဝန်ယူတဲ့အဲတာဝန်ယူနေတဲ့ခေါင်းဆောင်ပိုင်းတွေနေနေပဲဒီတိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေနဲ့ဆက်ဆံတဲ့နေရာမှာအကျွမ်းတဝင်မှုဒါမှမဟုတ်လို့ရှိရင်လည်းအခြေအနေပေါ့နော်အရင်အခြေအနေကိုတိဖို့တိတာအားနည်းနေတာဒါဘယ်လိုအခြေအနေလဲတော့ကျွန်တော်သိချာမသိဘူးသို့တော့ကျွန်တော်တို့ပြန်ကြည့်လိုက်တဲ့အခါကျတော့ချိတ်ဆက်မှုတွေကပို့ပြီးတော့အားနည်းနေတော့တွေ့ရတယ်ပို့ပြီးတော့အားနည်းသွားတာတော့ကျွန်တော်တို့တွေ့ရတာပါနော်ဒုတိယတစ်ချက်တတိယတစ်ချက်ကတော့တစ်ခါလေကျရင်ကျွန်တော်တို့ဟိုစား observer တယောက်နေလေ့လာသူအနေနဲ့ကျွန်တော်တို့မြင်ရတာကတစ်ခါလေကျရင်အစိုးရတို့ NRPC တို့ကနေပြီးတော့စူးစမ်းလုပ်လိုက်တယ်ဒါပေမဲ့တကယ်တမ်းလုပ်လိုက်ဖို့အစီအစဉ်ကဒီစလိုက်တဲ့အစီအစဉ်ကတမျိုးဒါပေမဲ့မြေပြင်ပေါ်မှာတက်မတော်နဲ့တချို့လဲလက်ကန်တိုင်းသားအဖွဲ့အစည်းနဲ့ဖြစ်တဲ့အခြေအနေကတကယ်ဟိုဆွေးနွေးတော့မဲ့ဟန်ပြင်လိုက်တိုင်းတချို့အမြင်ပြမှာဖြစ်တာတွေနဲ့သဟဇာတာမဖြစ်တဲ့အခါကျတော့ကျွန်တော်ထင်တယ်တချို့ဒီငင်းငင်းဆွေးနွေးပွဲ process စဖို့ ਆ လည်းပဲတချို့အရှင်ရဖို့ ਆ လည်းပဲအခက်အခဲဖြစ်တယ်ပေါ့အဲတစ်ခါလေကျရင်ကျွန်တော်တို့အနေနဲ့ပြည်သူအနေနဲ့ကနားလည်ရဖို့တော့ခက်တယ်ဘာလို့နားလည်ရဖို့ခက်လဲဆိုတော့အားတစ်ဖက်ကတော့ကျွန်တော်ဆွေးနွေးမယ်သို့တော်မြင်ပြမှာဖြစ်တာဆွေးတော့မယ်ကြံလိုက်တိုင်းမြင်ပြမှာဖြစ်တဲ့ပြဿနာကဥမာဇာဒီဟိုစားပေါ့နော်ရခိုင်တို့မှာမဖြစ်ဘူးဆိုလို့ရင်တခြားတနေရာမှာပေါ့ဥမာရှမ်းပြည်မြောက်ပိုင်းပေါ့မြောက်ပိုင်းရှမ်းပြည်တို့မှာဖြစ်တာကိုကြည့်လိုက်မယ်ဆိုလို့ရှင်ဒီဆွေးနွေးဖို့လုပ်တဲ့လက်နက်ကင်တိုင်းသားလက်နက်ကင်ဖွဲ့စည်းရေးအနေနဲ့ရလည်းပဲအဲတခါလေကြားလို့ရှိရင်ဒီ process ပေါ်မှာယုံကြည်မှုရလို့เนาะဒီရဲ့အပြီးအပွင့်ရလက်ကိုကျွန်တော်တွေ့ရပါမလားဆိုတော့ညွှန်မှန်းချက်ကလည်းပဲတခါလေကြားရင်ကျွန်တော်တို့မှာညော့နေသွားတယ်ဆိုတော့အခြေအနေတွေပေါ်မှာမူတည်ပြီးတော့ကျွန်တော်ပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အားမရဘူးကျွန်တော်ဒီထက်ရမယ်လို့ကျွန်တော်တို့ညှော်လင့်ခဲ့တယ်เนาะဆိုတော့ကျွန်တော်တို့ပဲညှော်လင့်ချက်ကြီးတာလားဒါမှမဟုတ်ရင်ပဲလုပ်ရည်ကင်အပိုင်းမှာရောနားလည်မှုအပိုင်းမှာရောနိုင်ငံရေးစိတ်ဆန္ဒအပိုင်းမှာရောပြင်းပြမှုအားနေသွားတာလားတော့ကျွန်တော်တို့အကြည့်ကြမသိတော့ကျွန်တော်တို့ထင်သလောက်တာသွားတယ်လို့ကျွန်တော်တို့မမြင်ခဲ့ရတော့အမှန်ပါပဲဒါကျွန်တော်တို့ဒါလိလာတဲ့သူတယောက်အနေနဲ့ကျွန်တော်ပြောတာပ
ါဟုတ်ကဲ့ဟိုအငယ်ဦးလမောင်ရှိနေတယ်ရောဒီပုံမှာဟိုဘယ်လိုမျိုးသုံးသပ်ချင်တာပြီးခဲ့တဲ့ဒီကာလာတွင်ကညီငယ်ကြီးဖြစ်စဉ်ပေါ်မှာ
အဲခုနဟိုဆရာဆော့ကဘီဆွေးနွေးတဲ့အချက်တရားလဲဒါဟိုလိလာတဲ့သူတွေဘက်ကဟိုထုတ်ပြပြတဲ့ချက်တွေလို့ကျွန်တော်လည်းယုံကြည်ပါတော့ပြီးခဲ့တဲ့ဒီ2016မှာတာဝန်တွဲယူပြီးတော့ဒီငြိမ်းချမ်းရေးဒီဆွေးနွေးမှုစတဲ့အခါမှာတော့ပထမတော့ကျွန်တော်တို့ဒီပြည်လုံးအကျိုးပြင်ဆင်ရေးကော်မတီဆိုတာနဲ့ဖွဲ့ပြီးကျွန်တော်လုပ်ခဲ့တာတွေ့ရတယ်เนาะနောက်ပိုင်းမှာတော့ဒီ NC လမ်းကြောင်းအတိုင်းပဲတွားပြီးတော့ဒီကြောင်းကြီးငြိမ်းချမ်းကြီးလာက20ရာစုပြည်လုံးကနေပြီးတော့နိုင်ငံရေးဆွေးနွေးမှုတွေရနေပြီးတော့ဒီရက်လက်တွေထွက်အောင်လို့ကျွန်တော်ကြိုးစားခဲ့တာတွေလည်းရှိတယ်တော့အားသာချက်အားနည်းချက်တွေရှိတာလည်းအမှန်ပါပဲဒါနဲ့ကျွန်တော်တို့ဒီ process ကိုပြန်ကြည့်တဲ့အခါမှာဒီကျွန်တော်တို့ဒီမှာပါဝင်တဲ့ပေါ့လေ key stakeholder တွေကြားထဲမှာဒီယုံကြည်မှုဒီစောက်တဲ့လုပ်ငန်းစဉ်မှာတော့အခက်အခဲအထူးရှိခဲ့တာလည်းအမှန်ပါပဲအထူးသဖြင့်တော့ဒီ2018ဒီအောက်တိုဘာလမှာလုပ်တဲ့ဒီ 10+10 ဆိုတဲ့ဒီကောင်းဆောင်တွေဆွေးနွေးပွဲရဲ့နောက်ပိုင်းမှာတော့ဒီတစ္ဆုမှုဒီခက်ခဲတယ်ဆိုတာလည်းဟုတ်တယ်အဲ့ဒါကိုတော့ဒီ2019တစ်နှစ်လုံးမှာဒါသဘောရင်းပြောင်းအောင်လို့ကျွန်တော်လုပ်ခဲ့ရတာရှိတယ်။အဲတော့2020 January လမှာတော့ဒီပြစ်ဆိုမှုတွေကပြန်ပြီးပြည်ရလို့ပြောရမှာပေါ့နော်။စစ်တင်မြောက် GNCN စူရင်းနေရနေပြီးတော့မှဒီလုပ်ငန်းစဉ်တွေချပြလိုက်တယ်။အစိုးရဘက်မှာလည်းဒီကိုယ်ဥပါတဲ့ community ကိုဖွဲ့လာခဲ့တယ်ပေါ့နော်။တန်သာဒီလက်မှတ်ထိုးထားတဲ့တန်သာလက်မှတ်ကိန်းဘက်မှာလည်း14ဥပါတဲ့ဘက်တစ်ဖွဲ့နဲ့ကိုယ်ဥပါတဲ့ဘက်တစ်ဖွဲ့ဖွဲ့ပေးလိုက်ပြီးတော့သူတို့တွေစူရင်းမှုကတော့ဒီကိုပြီးခဲ့တဲ့ August လမှာဒီနေ့အကောပတ်3ဆိုတော့ဒီတော့သဘောတူစာချုပ်စစ်တမ်းသုံးတော့ရခဲ့တာ။ပြန်ချုပ်ပြောရင်တော့အသက်ကြီးအနေချက်တွေရှိတာတော့အမှန်ပဲ။ဒါပေမဲ့အခုဒီအချိန်မှာတော့ဒီနေ့အကောပတ်3ကပြတ်ထန်ပေးထားတာပေါ့နော်။ဒါတစ်ဖက်ကသဘောတူထားတဲ့အတိုင်းဆက်လျှောက်ရမယ်အခြေအနေတော့ကျွန်တော်တို့ရောက်လာခဲ့တာ။အဲ့တော့အခုတော့ကျွန်တော်တို့မျှော်လင့်တာကတော့ပြီးခဲ့တဲ့ဒီ limit ခွဲလောက်ရဲ့အသက်ကြီးအနေချက်တွေကိုပြန်ပြီးတော့သုံးသပ်ပြီးတော့ပိုအကုန်မုံတန်သွားဖို့ပြင်ဆင်နေတဲ့အခြေအနေလည်းအမှန်ပဲလို့တော့နေတယ်ကဖြစ်ဆက်ဆွေးနွေးလို့ပါ။ဟုတ
်ကဲ့။ဆရာမမြစုပွင့်နေတဲ့ဒီပုံမှာဗာများသုံးသက်ချင်တာကရှိမယ်ခင်ဗျ။ပြီးခဲ့တဲ့ဒီငင်းငယ်ဖြစ်စဉ်ပေါ်မှာဆရာမ
ဟုတ်ကဲ့ပါရှင်။ကျွန်မအဲဒီ NCA ပေါ်အခြေခံပြီးတော့ဖြစ်တည်လာတဲ့ပုံစံတွေကိုဆွေးနွေးရင်တော့ကျမတို့က NCA လက်မှတ်ထိုးပြီးပါဝင်လာတာဖြစ်တဲ့အတွက်ဒီဟိုပါပေါ့နော်ဒီဆရာဦးလမောင်ရွှေတို့နဲ့စဉ်းစားတဲ့ပုံစံလေးတွေကတိတ်တော့ကွာမှာမဟုတ်ဘူးပေါ့အဲဒါပေမဲ့ကျမအနေနဲ့နည်းနည်းလေးပုံစံတစ်မျိုးနဲ့ညင်ကြည့်ပြီးတော့အဲဒီတိုင်းနာလည်းငါကင်ဖွဲ့စည်းတွေဘက်ကစဉ်းစားချက်တွေအနေနဲ့ပေါ့နော်ကျမနည်းနည်းလေးဟိုပြောကြည့်ရရင်တော့ဒီပြီးခဲ့တဲ့9နှစ်ဆိုတော့ပြီးခဲ့တဲ့10နှစ်ပေါ့တမလဦးသိန်းစိန်လက်ထက်ကနေကျမတို့ဒီ NCA ပေါ်ပေါက်ရေးချိုးပန်းခဲ့ကြတဲ့အဲကာလရှိတယ်2015အဲဒီဝင်းကျင်လောက်မှာကျမတို့ NCA လက်မှတ်ရှစ်ဖွဲ့လက်မှတ်ရေးထိုးနိုင်ခဲ့တာရှိတယ်အဲဒါပေမဲ့အလုံးပါဝင်လက်မှတ်ရေးထိုးနိုင်ခြင်းမရှိတဲ့ကိစ္စလေးတစ်ခုကတော့အာဏာချက်အကြီးတစ်ခုဖြစ်သွားခဲ့တယ်အဲ့ဒီနောက်ပိုင်းမှာအစိုးရအသစ်အဲပေါ်ပေါက်လာတယ်ပေါ့နော်2015အနေနောက်ပိုင်းမှာတော့အစိုးရအစ်စ်ပေါ်ပေါက်လာတဲ့အချိန်မှာဒီဟို NCA အဲမှာပါဝင်ခဲ့ခြင်းမရှိတဲ့တိုင်းသားလက်နက်ကိုင်ဖွဲ့စည်းတွေအနေနဲ့ညှိုလင့်ချက်အဲတွေဟိုအများကြီးရှိလာတယ်သူတို့အနေနဲ့ဒီလက်ရှိအစိုးရကိုထောက်ခံကြောင်းနေတီတီထုတ်ပြန်ခဲ့ပြီးတော့မှအဲဒီဟိုပေါ့နော်နိုင်ငံရေးဆွေးနွေးပွဲတွေမှာသူတို့ပါဝင်လာခြင်းနဲ့ဆန္ဒတွေပြခဲ့တယ်ဒါပေမဲ့အဲ့ဒီအချိန်တုန်းကလည်းကျမတို့အနေနဲ့အဲအချိန်အနေနဲ့အခွင့်အလမ်းကိုတည်တည်ချာချာမဆုတ်ကင်နိုင်ခဲ့လို့ထင်တယ်ပေါ့နော်ဒါပေမဲ့အဲ့အချိန်မှာကျမတို့အစိုးရကတော့အစိုးရအဖွဲ့အစ်စ်ဖြစ်နေတယ်လှုပ်ရှားရည်လည်းရမ်းများတယ်နောက်ငင်းငင်းရေးဖြစ်စင်တဲ့ပတ်သက်ရင် तू ကအဲ့ဒီအချိန်မှာ तू ကစပြီးပါဝင်လာရတာဖြစ်တဲ့အတွက် तू မှာအခက်အခဲတွေလည်းအများကြီးရှိနိုင်တယ်အဲ့ဒီအချိန်မှာ तू ကျမအနေနဲ့ကြည့်ရမယ်ဆိုရင်တော့ဒီ NCA မှာပါဝင်ဟိုပြီးတော့ဥဆောင်ဥရပြုပါလာတဲ့အချိန်မှာတောင်မှအစိုးရအနေနဲ့ကဟိုထိမ့်ညိပေးနေရတဲ့အခြေအနေတွေအများကြီးပဲဒီအခြေအနေမျိုးတွေနဲ့ပဲဖြတ်တန်းလာခဲ့တာရှိတယ်ဟိုအဲ့ဒီလိုအနေထားမျိုးမှာဟိုပေါ့နော်ဒီငယ်ငယ်ဖြစ်စဉ်ရဲ့ရလကောင်းတွေထွက်လာနိုင်အောင်လုပ်ဖို့ကလည်းတစ်ဖက်မှာကျမတို့တွေကတောက်လျှောက် NCA စာချုပ်ကိုကျိုးပန်းလာတဲ့အချိန်မှာကလေးကကျမတို့ပါဝင်လာတဲ့ဖွဲ့စည်းတွေကကျမတို့ကိုမှုဘောကိုရဒီချက်ကိုကိုဆုတ်တိုင်ခဲ့ပြီးတော့မှဒီစာချုပ်ကိုအဲအားလုံးလက်ခံနိုင်မဲ့စကလုံးတွေနဲ့ဟိုထဲ့တွင်ရေးဆွဲပြီးတော့နှစ်ရှည်ကြာအနည်းနှစ်လောက်ဝန်းကျင်လောက်ဟိုအချိန်ယူပြီးတော့ရေးဆွဲခဲ့တာဖြစ်တယ်ဆိုတော့တစ်ဖက်မှာတက်မတော်ကလည်းဒီတီတော်စုမပြုတ်ကွဲရေးအပါဝင်ဒုတာဝန်ရေးသုံးပါးကိုအဲသူ့ရဲ့ဟိုပါဘောနော်ရည်တည်ချက်တိုင်းကင်ထားတာဖြစ်တယ်တိုင်းသားလက်နက်ကင်ဖွဲ့စည်းတွေကလည်းဒီမြူရာတန်းတွေနဲ့ကိုပိုင်ကြရန်ခွင့်ဆိုတာကိုဟိုဥစားရည်တည်ချက်ကိုအဲ့ဒီရည်တည်ချက်ကိုဆုတ်ပိုင်ထားပြီးတော့ပါလာတာဖြစ်တယ်ဆိုတော့ရည်တည်ချက်အရာကတော့အလုံးကဒီနေ့ထိစားပြီးတော့ပါလာကြတဲ့ဒီနေ့ဒီအချိန်နေမှာပဲပေါ့ဆိုတော့ယုံကြည်မှုတွေရှေ့တက်လာမယ်ဆိုရင်တော့ကျမတို့အများကြီးဆက်ပြီးတော့အရှိကိုဆွေးနွေးလို့ရမယ်ရလက်ကောင်းတွေထွက်လာမယ်ဆိုတော့လေဒါထဲမှာကျမတို့ဆွေးနွေးရခက်သွားစေတဲ့ဒီတစ်ခုဒီတော့တတ်မတော်နဲ့ဒီခွဲထွက်ခွင့်မပြုဆိုတဲ့ကိစ္စတွေပေါ်လာတဲ့အချိန်မှာကျမတို့အဲဆွေးနွေးပွဲအချိန်ကာလအတော်တော်ကြာကြာရပ်တန့်သွားခဲ့တယ်အဲ့တော့နောက်ပိုင်းမှာကတော့အားလုံးပြန်လဲညှိနှိုင်းကြပြီးတော့အဲ့ဒီအချိန်မှာတော့အဲဒီအစိုးရဘက်ကကိုယ်စားလှယ်တွေရဲ့ပါဝင်ပူးပေါင်းမှုပေါ့နော် initiate ယူမှုတွေလည်းဟိုပါဝင်ပါတယ်အားလုံးပြန်ကြိုးစားပြီးမှဒီ2020အလွန်ငင်းရည်ဖြစ်စဉ်ကိုတော့အားကောင်းအောင်ဆက်သွားမယ်ဆိုတော့ဒီနောက်ဆုံးကျမတို့ရရှိခဲ့တဲ့ဘောတူညီချက်တစ်ခုကိုတော့ကျမတို့ရခဲ့တယ်ပေါ့ဆိုတော့ဘလိုပဲဖြစ်ဖြစ်ဒီ NCA ခြေခံတဲ့ငင်းရည်ဖြစ်စဉ်ကြီးကတော့ကျမတို့ဒီ2020အလွန်မှာအားကောင်းမောင်းတန်ဆက်သွားနိုင်မယ်ဆိုတော့မျောလင်းချက်တရားတော့ရှိနေကြသေးပဲလို့မနီနဲ့တော့ပြောချင်
တယ်ဆိုတော့ဒီဒုတိယဘေးကောမှာတော့ကျွန်တော်တို့ဒီလက်ရှိဒီရွေးကောက်ပွဲအလွန်ကာလကဲဒီငယ်ငယ်ရေးချိန်နေငယ်ငယ်ဖြစ်စဉ်ငယ်ငယ်လောက်ဆောင်ကိုချိန်နေလက်ရှိချိန်နေမှာလဲကျွန်တော်တို့ဒီ A နဲ့ဒီမြန်မာတက်မတော်နဲ့ကြားထဲမှာလဲဒီညီနိုင်ဆွေးနွေးမှုတွေလဲလောက်ဆောင်ရဲ့ဆိုတဲ့ချိန်နေလဲမြင်တွေ့ရတယ်ပေါ့ဆိုတော့ဒီဘောဆောင်နဲ့ချိန်နေတွေ့ရဘူးဒီနေ့ပြီးတော့မှာလဲဒါဒီငယ်ငယ်ရေးစီဆွေးနွေးမှုပေါင်းပြည့်စုံတဲ့ညီနိုင်ဆွေးနွေးပွဲတွေလုပ်နေတယ်ပေါ့ဆိုတော့ဒီလိုချိန်နေမျိုးမှာဒီလိုငယ်ငယ်ရေးနဲ့ပတ်သက်ပြီးတော့ဘယ်လိုရလဒ်တွေထွက်လာနိုင်လို့ညွှန်းလို့ရမှာလက်ရှိကာလာတင်းကငင်းငယ်လုဆောင်မှုငင်းငယ် process တက်မှာယူဆလို့ရအောင်အငယ်ဦးမောင်ကြီးဒီပေါ်မှာချက်တော့ဆွေးနွေးပြပါအောင
်အဲခုနကျွန်တော်တို့ဒီဆွေးနွေးခဲ့သလိုပဲဒီကျွန်တော်တို့ငင်းငယ်ညီလာကဒီ21ရာစုဒီပင်လောရဲ့စုထအစီအစဉ်မှာဒီနေ့ echo battery ပေါ့နော်သူ့ရဲ့ကျွန်တော်တို့သဘောတူညီချက်အစိတ်ပိုင်းသုံးမှာသူကပြတ်ထန်းပြီးသားလည်းရှိတယ်သူကအဲ့တော့အခုကျွန်တော်တို့ဒီအခုတော့ဒီနေ့ရောက်နေတဲ့ကာလပေါ့နော်ရုပ်ောက်ွယ်ပြီးတဲ့ကာလနေဆက်ပြီးရှောက်မယ်ဆိုရင်ကျွန်တော်ကလုပ်ငန်းစဉ်သုံးခုကိုတို့လုပ်ဖို့လိုတယ်။တစ်ကတော့ဒီရှင်နေအကောပက်ထရီကိုကျွန်တော်အကောင့်ထဲပေါ်ရမှာလည်းရှိတယ်။ဒါတွေကတော့ပြတ်ထန်းပေးလိုက်ပြီးဒါတွေကိုကျွန်တော်ဆက်ပြီးတော့အကောင့်ထဲပေါ်မယ်။ဒုတိယကတော့နိုင်ငံရေးဒီအကောင့်ထဲပေါ်တဲ့မှာနိုင်ငံရေးသဘောတူညီချက်တွေကိုကျွန်တော်တို့ညှိနှိုင်းနိုင်ဖို့ပေါ့နော်။ဒါနှစ်ဖက်ဆွေးနွေးပြီးတော့ညှိနှိုင်းနိုင်ဖို့ရလဒ်တွေကိုကျွန်တော်တို့ရောက်ဖို့လိုတယ်။တတိယကတော့လက်မှတ်မထိုးရသေးတဲ့တန်တာလက်နက်ကင်တွေနဲ့ယုံကြည်မှုစောက်ပြီးတော့ သူတို့ဒီညီငယ်လုပ်ငန်းတွေမှာပါလာဖို့ပေါ့သူစီစံတော့အစိုးရနဲ့တက်မလို့ကတော့ NC လည်းမယူထူတဲ့လုပ်ငန်းစီမှာပါလာဖို့ဆိုရယ်ဒီလုပ်ငန်းတွေသုံးခုကိုလုပ်ဖို့ကျွန်တော်ကြီးရတော့ပေါ့နော်အဲ့တော့ဒီ၅နှစ်တာကာလအတွင်းမှာဟိုရနိုင်မဲ့အနေအထားတော့ခုနလုပ်ငန်းတွေသုံးချက်ပေါ်မှာဒီပါဝင်တဲ့စိတ်ဟူတာတွေကဘလောက်သူတို့ဆောင်ရွက်နိုင်မလဲဆိုတဲ့ဟာတော့ဟိုကျွန်တော်တို့ရဲ့ဒီ challenge ပေါ့နော်ဒါစိတ်ခုံမှုတစ်ခုရှိတယ်အခုဒီရုပ်ဘဲပြီးရနဲ့အခုကိုဘဲကရှိနေတော့မယ်ဒါပေမဲ့အစိုးရလွတ်တော်တတ်မတော်ကိုယ်တည်းလေးစုဖွဲ့ပေးထားတဲ့ဒီကဒီနေ့ပြီးတော့မှပြီးခဲ့တဲ့ကျွန်တော်၄ရက်တာဆွေးနွေးပွဲတွေလုပ်တယ်ဒီမှာပြန်လည်သုံးသပ်မှုတွေရှိတယ်ပြန်လည်စုဖွဲ့ဖို့အတွက်ပြင်ဆင်တာတွေရှိတယ်ပြီးရင်ရှေ့ကိုကျွန်တော်တို့ဒီခုနကတော့ယူနေအကောပက်တရီနဲ့ဒီသွားနေမှုအတွက်ဒီ framework for political data လောက်ပေါ့အမှုပုံပြင်ဆင်တာတွေလုပ်နေတာရှိတော့အခုကျွန်တော်အမြင်ကတော့ရက်လက်ကတော့ဟုတ်တယ်ကျွန်တော်တို့အားလုံးတို့ဒါပေမဲ့ခုနကတော့ပြောတဲ့အားနည်းချက်တွေအားသာချက်တွေကြည့်ပြီးတော့အခုတစ်ခေါက်ကတော့ပို့ပြီးတော့အရှိန်ဟုန်နဲ့ဆောင်ရွက်နိုင်မယ့်အနေအထားတော့ရှိတယ်။အဲ့လိုပဲအခုပဲနည်းနည်းများများတက်မတော်ဘက်ကလည်းအေးနဲ့ပြောနေသလိုဒီမြောက်ပိုင်း၄ဘွဲ့နဲ့ဒီအစိုးရလွှတ်တော်တက်မတော်ဆွေးနွေးတဲ့အချိန်မှလည်းမူဝါဒတွေရှိပြီးသားဖြစ်တယ်နော်။အဲ့တော့လက်မှတ်မထိုးရသေးတဲ့အားလုံးနဲ့လည်းဆွေးနွေးဖို့ရတယ်ရှိတော့အခုတော့ဆက်သွယ်နေပါတယ်။အဲ့တော့ဟိုနံပါတ်၁ကျွန်တော်ပြန်ပြောလို့ရတာဟာတော့လုပ်ငန်းစဉ်ကတော့အစိုးရတက်မတော်ဆွေးနွေးဘက်ကတော့မြန်လာလိမ့်မယ်။အဲ့ဆိုရင်ကျွန်တော်တို့ရဲ့ဆွေးနွေးဘက်တွေဖြစ်တဲ့အဲ့တော့လည်းကံပတိနိုင်ငံပါတီပတိမှာရောသူရောဆင်းရဲဖြစ်ပြီးတော့ဆွေးနွေးနေတဲ့မှုတွေကိုဝင်းဝင်းပြောင်းလုပ်နိုင်မလားတစ်ခုတတိယတစ်ခုကတော့ခုနတော့ကဒီလုပ်ငန်းစဉ်တစ်ခုလုံးဆရာစောကပြီပြောလို့နော်ဒီနားလည်ပြီးတော့အားလုံးကနေပြီးတော့ဟိုထောက်ခံဖို့နော်အဝိုင်းဝန်းပတ်မှုကိုပါလာဖို့ဆိုတဲ့အစ္စတစ်ခုလည်းကျွန်တော်တို့လုပ်ဖို့တော့လိုတယ်သူကတပြိုင်တည်းမှာကျွန်တော်တို့တွားမှာငင်းငင်းတခုလည်းတော့မဟုတ်ဘူးနော်တစ်ဖက်မှာလည်းဒါကိုနားလည်ယူကြည့်ဖို့ရသပြန်လည်းပြည်ပြဖြစ်စင်မှာလည်းအခြားလူတွေပါလာဖို့ဆိုတဲ့ဟာတွေကတစ်ခုနဲ့တစ်ခုကဟိုဆက်နွယ်ပြီးတော့အမိတဟဲပြုတ်နေတော့နော်ကျွန်တော်တို့ပြီးခဲ့တဲ့ဒီတက်တန်းလုံးကအချို့အပိုင်းတွေကကျွန်တော်တို့မှာဟန်ကျင်းညီအလုပ်နိုင်မှုနည်းနည်းခက်ခဲတာရှိတယ်ဒါပေမဲ့ဒီနေရာမှာအခုစွန်းနေဝဲတွေမှာကျွန်တော်တို့တွေ့တဲ့ထောက်ပြမှုတွေကတော့ကျွန်တော်တို့ကနိုင်ငံရေးသဘောတူညီချက်ကြီးလဲယူလူလိုတဲ့ဆန္ဒရှိရတယ်။တစ်ဖက်မှာနိုင်ငံရေးသဘောတူညီချက်နဲ့ဒီလူမျိုးရေးဆန္ဒပြန်လည်ပေါင်းစည်းတဲ့အစီအစဉ်တွေကအချင်းချင်းညီညီတွားမယ်ဆိုတဲ့အိစာကျွန်တော်တို့ပြီးခဲ့တဲ့2020ထဲမှာဆွေးနွေးခဲ့တာလည်းရှိ။အဲ့တော့လေကျွန်တော်တို့ကတကယ်ကိုဟိုအလုံးလက်ခံနိုင်တဲ့ရလက်ထွက်ဖို့ဆွေးနွေးမှုတွေလည်းလိုပါတယ်။ဒါတွေကတော့ကျွန်တော်တို့အနေနဲ့ရနိုင်မယ်လို့မျှော်လင့်ချက်နဲ့ကျွန်တော်တို့ဟိုစောင့်ဆောင်နိုင်တဲ့ကိစ္စနဲ့challenges တွေကတော့ဒါတိရှိတယ်လို့အကြောင်းအနေနဲ့တော့ဆွေးနွေးလို့
ဟုတ်ကဲ့ဟိုဆရာမမီစုခွင့်အနေနဲ့ပေါ့လက်ရှိဒီငယ်ငယ်ရေးဒီဆွေးနွေးနေမှုတွေဒီလက်ရှိဒီရုပ်ောက်ပွဲလုံးကာလမှာဖြစ်နေတဲ့အခြေအနေပေါ်မှာမူတည်ပြီးတော့ဘာတွေမျှော်လင့်လို့ရမလဲဘယ်လိုရတဲ့ထွက်လာနိုင်မလဲဒီစား
ကျွန်မတို့အနေနဲ့ကတော့ဒီ2020ရွေးကောက်ပွဲမတိုင်ခင်မှာ2020 EAO ပေါ့နော် NCA လက်မှတ်ရေးထိုးထားတဲ့ EAO ဆွဲဖွဲ့ရဲ့စဉ်းစားချက်တွေကတော့2020အလွန်မှာနိုင်ငံရေးဖြစ်စဉ်နိုင်ငံရေးဆွေးနွေးပွဲတွေအားကောင်းကောင်းဆက်သွားနိုင်ဖို့ပေါ့နော်အဲ့ဒီလိုဆက်သွားရမှာလဲဒီကောင်းမွန်တဲ့ရလဒ်တွေဖျက်ရှိဖို့ရလဒ်ကောင်းတွေရရှိဖို့ဆိုတဲ့အပေါ်မှာမျှော်ရည်ပြီးတော့ကျမတို့ဒီနောက်ဆုံးလုပ်သွားတဲ့ပြည်တော်စုနိုင်ငံရေးညီလာခံမှာဒီသဘောတူစာချုပ်မှာရရှိလာတဲ့အချက်တွေပါအောင်တော့အထောက်ခဲ့ကြတာရှိတယ်။အဲတို့တော့လည်းအဲ့ဒီမှာလည်းဟိုအားလုံးစိတ်တိုင်းကြပေါ့နော်လူကျင်တဲ့အချက်တွေအားလုံးကိုသဘောတူညီချက်ရခဲ့တာမျိုးတော့မဟုတ်ပေမဲ့အလုံးဆက်လုပ်လို့ရနိုင်မဲ့2020အလွန်မှာနိုင်ငံရေးဆွေးနွေးပွဲတွေဆက်သွားလို့ရနိုင်မဲ့အခွင့်အလမ်းတွေတော့ဟိုပွင့်နေအောင်တော့ဟိုလှုပ်ခဲနိုင်တယ်လို့ယုံကြည်မျှော်လင့်ကြတယ်။သို့တော့လည်းဒီအချိန်လေးတွေကိုကြည့်မယ်ဆိုရင်လက်ရှိမှာဒီရွေးကောက်ပွဲပြီးတဲ့အချိန်မှာရွေးကောက်ပွဲရလဒ်တွေတရားဝင်အောင်မထွက်လာသေးတဲ့အချိန်မှာပဲတက်မတော်ဘက်ကလည်းငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ရင်ဥဆောင်အဖွဲ့လိုဖွဲ့ပေးပြီးတော့မှမြန်မြန်ဆန်ဆန်နဲ့ဒါဒီကော်မတီကနေဥဆောင်ပြီးတော့ဆောင်ရွက်သွားမယ်လက်မှတ်မထိုးထားသေးတဲ့အဖွဲ့တွေရောလက်မှတ်ရေးထိုးပြီးသားအဖွဲ့တွေနဲ့ရောဆွေးနွေးဖို့အတွက်ဖွဲ့စည်းထားတယ်ဖွဲ့စည်းလိုက်တယ်စသဖြင့်ဖြစ်လာတယ်ပြီးတော့ရခိုင်ကိစ္စတွေပေါ်လာတဲ့အခါမှာတော့အတခုခုများအပြောင်းလဲတော့မြန်မြန်ဆန်ဆန်များဖြစ်လာမလားလို့မျှော်လင့်မိတယ်ပေါ့နော်ဒီအချိန်လေးဒီခွင့်လန်းကလည်းဘလို့ပဲဖြစ်ဖြစ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးပေါ်လာတဲ့ငြိမ်းချမ်းရေး လန်းစားပေါ့နော်အခွင့်လန်းတစ်ခုဖြစ်အဲမက်ယူပြီးတော့မှကျမတို့ဒီလက်ရှိအဲအစိုးရအနေနဲ့ပေါ့နော်ဒီအခြေအနေကိုများများဆက်ဆံဖန်ဆုပ်နိုင်မလားလို့တော့ကျမတို့မျှော်လင့်ခဲ့တယ်ပေါ့တို့တော့ဒီခိုင်မှာရှိတဲ့အခြေအနေတွေကလည်းအဲအခုချိန်ထိကတော့မင်းများဖြစ်နေသေးတယ်ပေါ့နော်ဒီဇင်ဘာကုန်ထိပြစ်ခတ်ရဆဲထားတယ်ရွေးကောက်ပွဲပြန်ဖြစ်နိုင်ဖို့အခြေအနေကလည်းအဲဟိုမျှော်လင့်နေရကနေပြီးတော့အခုဆိုရင်တော့တစ်နှစ်အတွင်းလုပ်လို့မရဘူးဆိုတော့အခြေအနေတွေဖြစ်လာတဲ့အခါမှာပြောဆိုလာတဲ့အခါမှာတော့အဲဘာလီပြန်ဖြစ်မလဲလို့ကျမတို့ဟိုစိတ်ပူလာရတယ်တွေးတောလာရတာရှိတယ်ပေါ့နော်တိုင်းပြည်မှာတော့ငြိမ်းချမ်းရေးစင်တစ်ခုပဲဟိုလောက်ဆရာရှိတာတော့မဟုတ်ဘူးတို့တော့လေလက်နဲ့ကင်ပဏိပခတွေရက်စဲဖို့ကတော့အဓိကကြတယ်ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်ကကျမတို့ရဲ့ပထမပူဇော်ပေးလုပ်ငန်းစဉ်ဖြစ်တော့ရှိနေတဲ့တယ်ပေါ့နော်ဆိုတော့ဒီအခြေအနေတွေကလည်းအချိန်တိုင်းမှာဟိုအခွင့်အလမ်းတွေပေါ်နေတာမဟုတ်ဘူးအခွင့်အလမ်းတွေကဟိုတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတည်ဆောက်နေရတဲ့ကာလတွေမှာလွယ်မယောင်နဲ့ခက်နေတာတွေတိမ်မယောင်နဲ့နှက်နေတဲ့အခြေအနေတွေအများကြီးရှိနေတော့ပေါ်လာတဲ့အခွင့်အရေးတွေကိုကြိုးစားတိုင်းကိုဖမ်းဆွဲဖမ်းယူဆွဲကင်နိုင်ပြီးတော့လှုပ်ဆောင်နိုင်ဖို့တော့လိုမယ်လို့ကျမတို့အနေနဲ့မြင်တယ်ပေါ့နော်ဆိုတော့အခုအချိန်မှာဒီအမျိုးသားညီညွတ်ရေးအစိုးရဆိုတဲ့အတန်ကလည်းလက်ရှိအစိုးရကနေပြီးတော့ပေါ့နော်သမရယုံကနေတုတ်ဖို့ပြောတာဖြစ်ပေမဲ့လက်ရှိအနိုင်ရတဲ့ NLD ပါတီအနေနဲ့ဒါနဲ့ပတ်သက်ပြီးတိတိကျကျပြောဆိုလာတာတွေကျမတို့ဟိုမကြားသိရတာတွေရှိတယ်ဆိုတော့ကျမအနေနဲ့ဆိုလိုချင်တာကဒီလိုအမျိုးသားညီညွတ်ရေးအစိုးရလိုမျိုးအဲဟိုပါတော့တိုင်းရင်းသားတွေလိုလားနေတဲ့ဟိုပုံစံနဲ့ပုံဖော်ပြနိုင်မယ်ဆိုရင်ဒီနိုင်ငံတိုင်းသားအားစုတွေအားလုံးကိုနန်းတူရည်တူဟိုလေးလေးစားစားနဲ့ဖိတ်ခေါ်ဆွေးနွေးပြီးတော့ဒီအမျိုးသားညီညွတ်ရေးအစိုးရလိုပုံစံမျိုးတစ်ခုပုံဖော်နိုင်ခဲ့မယ်ဆိုရင်တော့ဖက်မှာငြိမ်းချမ်းရေးဖြစ်စဉ်လာပြီးတော့တွန်းအားပေးနိုင်တဲ့အခြေအနေကောင်းတွေပေါ်ထွက်လာနိုင်တယ်ပေါ့နော်ဆိုတော့ဒါတွေကိုကျမအနေနဲ့ကတော့ဒီလက်ရှိအနိုင်ရပါတီကိုမြန်မြန်ဆန်းဆန်းဟိုလောက်ကန်ဆောင်ရွက်စီရင်နဲ့ဆန္ဒတော့ရှိပါလိမ့်ရှင်
โอเค
เสียสักกี่เล
ข
ดอกเดียวเนี่ยต้อง
ตัดไ
ป
ก่อนดีทีนี้ป่ะโอเคเราที่มัมมี่สุเปิ้ลပြောตัวในรอบสุดเฉพาะมาเลยฉีกันพี่เราပြောขึ้นมาเลยเอ้าก็อะคูละชิเออซะเปียครับดีอซอยเปลี่ยนผิดล่ะมั้ยนายနိုင်ငံရေးပါတီအနေနဲ့ပေါ့ဒီတော့ရွေးကောက်ပွဲပြီးတော့ဒီရွေးကောက်ပွဲရလဒ်ကိုကြည့်လိုက်မှာဆိုရင်တို့က political capital ရသွားတာပေါ့ဗျာနိုင်ငံရေးအရင်းအီးကောင်းကြီးကြီးတစ်ခုရသွားတာပေါ့ဆိုတော့ရသွားတဲ့အခါမှာတကယ်တမ်းကျတော့လုပ်ဖို့အတွက်တာဝန်ဝတ္တရားနဲ့သူ့ရဲ့ responsibility ကလည်းပခုံးပေါ်မှာပို့ပြီးတော့ကြည့်လေးလာတဲ့သဘောတော့ရှိတာပေါ့ဆိုတော့ကျွန်တော်တို့မျှော်လင့်တာကတော့ဒီအခုရွေးကောက်ပွဲအလွန်ကာလမှာခုနပြောသလိုဟိုငင်းချင်းရင်းဆိုတာကဆွေးနွေးလို့ရမှရလတ်ကိုမှအကောင့်တဲ့ဖော်မယ်အကောင့်တဲ့ဖော်မယ်မရသေးခင်တော့တို့ဘာမှမပေးချင်ဘူးဘာမှမလုပ်ချင်ဘူးဆိုတာလည်းမဖြစ်သင့်ဘူးလေဆိုတော့အခုကျွန်တော်တို့တိုင်းပြည်မှာကျွန်တော်တို့ငင်းချင်းရင်းအတွက်ဒါတိုင်းသားဒန်းလူညီမြမှုတို့ဒါဖယ်ရစ်နဲ့တီထောင်ဖို့တော့ပေါ့ဆိုတော့လည်းကျွန်တော်တို့ကတိပီးသားဖြစ်နေတယ်ကျွန်တော်တို့ဒါလည်းသဘောတူညီတာ in principle ပေါ့ဗျာမူအားဖြင့်ကျွန်တော်တို့သဘောတူထားပြီးသားဖြစ်တဲ့အတွက်ကြောင့်မလို့အစိုးရတရက်အနေနဲ့ဒီ political capital နိုင်ငံရေးအရင်းအီးရှိနေတဲ့အချိန်မှာကျွန်တော်တို့ကဓာရီကိုကျွန်တော်တို့တကယ်ပုံမှန်လေးနဲ့တင်ပြပြီးတော့ဘယ်လောက်အထိတော့ဓာရီလုတ်ပြီးနိုင်တယ်ဘယ်လိုချင်းကပ်ပုံချင်းကပ်မှုမျိုးနဲ့သွားကျင်တယ်ဆိုတဲ့ပုံစံမျိုးတွေကိုပုံမှန်လေးပြောလာတယ်ဆိုရင်တော့ကျွန်တော်ထင်တယ်ပို့ပြီးတော့ရောင်ချီတန်းတာပုံမြန်လာနိုင်ပြန်မြန်လာနိုင်တာပေါ့နော်ဒါစေတနာကိုပြအောင်ပါပေါ့ကျွန်တော်ဆိုလိုချင်တာဗျာအစိုးရဖွဲ့စည်းတဲ့အခါမှာပဲဖြစ်ဖြစ်ဒီနယ်ဝင်ကြီးချုပ်တွေခတ်တဲ့အခါမှာပဲဖြစ်ဖြစ်ဒါလုတ်ပိုင်ခွင့်ရှိတဲ့အတောအတွင်းမှာငင်းချင်းရောင်နေတန်းအောင်သူကလုတ်ပြီးလို့ရတဲ့အနေအထားမျိုးမှာရှိတယ်။ဒါကိုလည်းကျွန်တော်တို့ကမျှော်လင့်ပါတယ်။နောက်တစ်ပိုင်းကတော့ကျွန်တော်နှစ်ခုရှိတယ်။အဲ့ဒါကတော့ဘာလဲဆိုတော့ဒီကျွန်တော်တို့အခုရှိတဲ့ NCA process ကနေတော့ရလက်ကနေပြီးတော့ကျွန်တော်ဆက်သွားနေတဲ့ငင်းချင်း process က NCA ကကျွန်တော်တို့ကိုကောင်းတာနိုင်ငံရေးဆွေးနွေးပွဲလမ်းကြောင်းတစ်ခုကိုပုံဖော်ပေးလိုက်တာဖြစ်တယ်လို့ကောင်းတဲ့ဘက်ကနေကြည့်လို့ရှိရင်အဲ့လိုပုံဖော်ပေးလိုက်တာဖြစ်တယ်လို့ NCA မှာလည်းကျွန်တော်တို့က NCA ရဲ့ social ရလက်အမွေကိုကျွန်တော်ကတယ်လာရတာဖြစ်တယ်အဲ့ဒါကဘာဖြစ်လဲဆိုတော့ကျွန်တော်တို့ NC ထိုးတော့ဒီကောင်ကကျွန်တော်တို့က nationwide ဆီဆိုရင်မဖြစ်ခဲ့ဘူးမဖြစ်ခဲ့ရတဲ့အကြောင်းရင်းကအဲ့လိုမျိုးအဖွဲ့ဟိုးအဖွဲ့ဒီတစ်ဖွဲ့ကျွန်တော်တို့ခြံထားခဲ့ရတဲ့အတွက်ကြောင့်မလို့တချို့အင်အားကြီးတဲ့အဖွဲ့အစည်းတွေရောဒီမှာ AA ကဲ့သို့အဖွဲ့အစည်းရောတအောင်ဖလောင်ကဲ့သို့ဒီ TNL တို့ကဲ့သို့အဖွဲ့အစည်းရောမထိုးခဲ့ရတဲ့အတွက်ကြောင့်မလို့မပြည့်မစုံတဲ့ ceasefire nationwide ceasefire agreement ဖြစ်တယ်ဆိုတော့အဲ့ဒီဟာကိုတော့ကျွန်တော်ကပြင်ဖို့လိုအပ်တယ်နော်ပိုးပါဝင်လာအောင်ပေါ့ဒါတစ်ချိန်လုံးကကျွန်တော်တို့တော်တော်မထိုးခဲ့ထိုးခဲ့မပြီးခဲ့တော့ဒါမထိုးခဲ့ရတဲ့အစိတ်ပိုင်းတွေရှိတာပေါ့ဆိုတော့ကျွန်တော်တို့ကအဲ့ဒါကိုပြင်ဖို့တော့လိုတယ်အဲ့လိုလိုပါဝင်လာမှုရှိလာဖို့လည်းကျွန်တော်တို့ကအရင်အရေးကြီးတယ်ပေါ့ဆိုတော့အဲ့ဒီတစ်ခုကိုကျွန်တော်တို့ဒီအခုတက်လာတဲ့အစိုးရအနေနဲ့ရောဘယ်လိုချင်းကပ်မလဲဆိုတာကိုကျွန်တော်တို့ကကြည့်ရမယ်ဆိုတော့အဲ့ဒီအပေါ်မှာအဲ့ဒါကိုမကျော်လွှားနိုင်ဘဲနဲ့အားလုံးပါဝင်မှုဆိုတဲ့အဆင့်ကိုမကျော်လွှားနိုင်ဘဲနဲ့ကျွန်တော်တို့ကနိုင်ငံရေးဆွေးနွေးပွဲအဆင့်ကိုရှေ့ကိုတအားသွားလိုက်ပြီးတော့နောက်ကခြံထားလို့ရှိရင်အဲ့ခြံထားတဲ့အဖွဲ့နဲ့ရှေ့ဆက်သွားနေတဲ့အဖွဲ့နဲ့ဂျားထဲမှာကွာဟမှုကြီးလာလေကျွန်တော်တို့အနာဂတ်မှာဖတ်ရှင်းရမယ်ဒါပြဿနာပိုကြီးလာလေလို့ကျွန်တော်တို့ကမြင်တာပေါ့နော်ကျွန်တော်တို့ဒါကြည့်လေးလာသူနေနဲ့နောက်ဆုံးတစ်ချက်ကတော့ကျွန်တော်တို့မျှော်လင့်တာကတော့ဒီအခု political capital ရလာတဲ့အစိုးရဒါပြည်သူရွေးချယ်တင်မြှောက်တဲ့အစိုးရနဲ့တက်မတော်နဲ့ပို့ပြီးတော့တတန်နေဖြစ်ဖို့ပေါ့ဗျာသူရဲ့တက်မတော်ရဲ့မူ6ချက်နဲ့ဒီဘက်ကသွားနေတဲ့အစိုးရရဲ့ဟိုစားဖွဲ့စည်းအုပ်ချုပ်ပုံဖြေကဥပဒေပြင်တဲ့ကိစ္စနဲ့
တက်ကပြင်ဆင်စလားသူကမပြင်ချင်ဘူးလားဆိုတော့ဒီဟာတွေကကျတော့ကျွန်တော်တို့ဘက်ကတိုင်းနာလင်းနဲ့ကန်ဖွဲ့စည်းအနေနဲ့ရတယ်ဘယ်ဟာကိုယူပြီးတော့ညှိရမယ်ဆိုတော့စိတ်ပိုင်းတွေကကြည့်ရတာကျွန်တော်တို့ဘေးနားလူအနေနဲ့ဆိုတော့တော်တော်လေးခက်တယ်ပေါ့ဗျာဆိုတော့ကျွန်တော်တို့တက်တာကတော့ဒီလာမယ့်အပိုင်းမှာတောင်ရော်နဲ့အစိုးရနဲ့ဟလာပြည်သူ့ရွှေတင်မောင်းတဲ့ပါတီအစိုးရဒီအစိုးရနဲ့လည်းပို့ပြီးတော့နည်းနည်းအတန်ကြီးညီမျှလာမယ်အချင်းချင်းနဲ့တို့ညှိလို့ရမယ်ဆိုလို့ရှိရင်တော့တစ်ဖက်ကကျွန်တော်တိုင်းနာလင်းနဲ့ကန်ဖွဲ့စည်းရညှိနိုင်တဲ့ခါမှာလည်းဖြစ်နိုင်ချေပိုအားကောင်းမယ်လို့ကျွန်တော်မျှော်လင့်တာပေါ့ဒါကတော့ကျွန်တော်တို့လေလာသူတွေနဲ့မျှော်လင့်တဲ့အပိုင်းပါ2020ရွေးကောက်ပွဲအလွန်ပေါ့
ဒီငင်းငယ်ဖြစ်စဉ်တစ်ခုလုံးမှာဒီငင်းငယ်ဆွေးနွေးမှုတွေငင်းငယ်လုပ်ဆောင်မှုတွေကဆိုရတဲ့နိုင်ငံရေးခေါင်းဆောင်တွေနောက်တစ်ခါဒီလက်နက်ကိုင်အင်အားစုတွေနောက်ဒီတက်မလို့ဒီလိုအင်အားစုတွေကြားထဲမှာပဲဆွေးနွေးမှုတွေရှိတယ်ပေါ့ငင်းငယ်ဖြစ်စဉ်ကအထက်ပါဒီစစ်ကြောခံစားခဲ့ရတဲ့ပြည်သူတွေရဲ့ခံစားမှုတွေရှိတယ်နောက်နိုင်ငံရေးစနစ်ကြခံစားခဲ့ရတဲ့ပြည်သူတွေဒီလိုထိခိုက်ခံစားခဲ့ရတဲ့သူတွေရဲ့ခံခံတာကိုတိုက်စစ်ဆောင်မှုနည်းရဆိုတဲ့ဒီလိုပဲပြောဆိုမှုတွေရှိပါတယ်ဆိုတော့လာမယ့်ဒီကာလတွေဒီရွေးကောက်ပွဲလို့ဒီဥပဒေတက်လာပြီးတဲ့အချိန်နောက်ပိုင်းမှာဖြစ်လာနိုင်တဲ့ဒီငင်းငယ်ရေးဆွေးနွေးမှုတွေမှာဒီလိုထိခိုက်ခံစားခဲ့ရတဲ့သူတွေရဲ့ခံခံတာကိုထည့်သွင်းလုံဆောင်ဖို့ကြားလာရှိနေတယ်လုံဆောင်နေတယ်ဒီစတာတော့ဒါတို့လည်းနောက်ဆုံးပြီးဆွေးနွေးပေးသေးတယ်မှာအရင်ဆုံးတော့အငယ်ဦးလောက်မောင်ကြီးပဲစပြီးဆွေးနွေးပေးပါဦး
ဟုတ်ပါတယ်ဒါလည်းကျွန်တော်တို့ထည့်သွင်းပြီးတော့စဉ်းစားတဲ့ကိစ္စပေါ့နော်။ခုနဆရာစောကပြီပြောဆိုကျွန်တော်တို့ကတချို့ကိစ္စတွေကကျွန်တော်တို့လွတ်ချင်တဲ့ဆန္ဒနဲ့ဖြည့်ရောက်နေပြီးတော့လွတ်ဖို့ကြံတာတွေလည်းဖြစ်နေတာပေါ့။အခုတော့ဟိုဒီကိစ္စတွေလည်းထည့်သွင်းစဉ်းစားပြီးတော့အခုလာမယ့်ဆောင်ရွက်မှုတွေမှာတော့ဟိုပါလာမှာတည်ကြတယ်လို့တော့ကျွန်တော်အနေနဲ့တော့ဆွေးနွေးပြရမယ်။ဟုတ်ကဲ့ကျွန်တော်မြစ်စုဝင်တစ်ချက်လ
ောက်ဆွေးနွေးပြပါတယ်ပေါ့နော်။
ဟုတ်ကဲ့ဟိုကျမတို့အနေနဲ့ဆိုရင်တော့တောက်လျှောက်ပေါ့နော်ဒီပြည်တွင်းစစ်ပေါ့စစ်လက်နက်ကိုင်ပဏိပက္ခအနည်း80ကာလမှာဒီဟိုထိခိုက်နေနာခဲ့ရတဲ့လူတွေအထူးသဖြင့်အမျိုးသမီးတွေပေါ့နော်ဒီစစ်ပွဲတွေနဲ့ပတ်သက်ရင်ဒါဆုံးဖြတ်တဲ့နေရာမှာအမျိုးသမီးတွေမပါပေမဲ့ထိခိုက်မှုခံစားရတဲ့အများဆုံးကတော့အမျိုးသမီးနဲ့ကလေးတွေဖြစ်တယ်ဆိုတာကျမတို့အမြဲပြောတယ်ဒီလိုထိခိုက်နေနာသူတွေရဲ့ဘဝတွေတရားမျှတမှုရရှိစေဖို့ကျမတို့တစုံတရာပြုလုပ်ပေးနိုင်တဲ့အခင်းကျင်းတစ်ခုတော့လိုတယ်ဒီ2015 NCA လက်မှတ်မရေးထိုးခင်ပေါ့ရေးထိုးပြီးတဲ့အချိန်မှာလဲကျမတို့ EA ဟိုအဲတိုင်းနာလက်နက်ကိုင် site တွေမှာကျမတို့ကဒီအတွင်ကုပြောင်းရေးကာလတရားမျှတမှုတို့ဘာလို့ထည့်နိုင်အောင်တော့စူးစမ်းခဲ့တယ်သို့တော်လည်းနှစ်ဖက်ယုံကြည်မှုကတိတ်နေနေတဲ့အချိန်မှာအချို့ခေါင်းစဉ်တွေကကျမတို့ထည့်လို့မရဘူးပေါ့နော်အဲ့လိုအနေအထားမျိုးတွေဖြစ်တယ်ဒါပေမဲ့ဒါဟာမော်လဲမှုတွေကျမတို့ထည့်သွင်းစဉ်းစားရမယ်အကြောင်းအရာကြီးတစ်ခုဖြစ်တယ်တကယ်ငင်းငန်းရေးကိုတွန်းအားပေးနိုင်တဲ့အကြောင်းအရာလည်းဖြစ်တယ်ဒီခေါင်းစဉ်တွေကိုထည့်သွင်းဆွေးနွေးနိုင်တဲ့အခြေအနေမျိုးကိုလည်းကျမတို့ဆက်ပြီးတော့ကျူစားဖန်တီတော့မှာဖြစ်တယ်ဆိုတာကိုတော့ကျမတို့စိတ်ထဲမှာဆွဆွဲမြဲမြဲရှိပါတယ်လို့ပဲကျမပြောချင်ပါတယ်ရှင
်ဟုတ်ကဲ့ကြာပြီနောက်ဆုံးပေးလေးဆွေးနွေးပေးပါဦး
ခင်ဗျဟုတ်ကဲ့ကျွန်တော်လည်းအဲ့လိုပဲမျှော်လင့်ပါတယ်ခင်ဗျဘာဖြစ်လို့ဆိုတော့ငင်းငန်းရေးမရှိခြင်းရဲ့ရလက်ကိုငင်းငန်းရေးမရှိခြင်းရဲ့အသီးအဝင်ကိုခံစားနေရတဲ့ဒီလိုပြည်သူလူထုတွေဟလာရွှေ့ပြောင်းရတယ်ဟိုစားဒုက္ခရောက်နေကြရတဲ့သူတွေရဲ့အတန်ကိုလည်းကျွန်တော်တို့ထက်သွင်းစဉ်းစားသင့်တယ်လို့သူတို့ရဲ့အတွက်ပေါ့နော်သူတို့အတွက်တရားမျှတမှုဆိုတော့လေဒီငင်းငင်းရေး process ကကျွန်တော်တကယ်စဉ်းစားသင့်တယ်လို့ကျွန်တော်ထင်တယ်။ဒါ negotiate လုပ်တဲ့အခါမှာ compromise ကျွန်တော်တို့ဟိုစားပေါ့တချို့ common ground တွေကျွန်တော်တို့ရှာတဲ့အခါမှာလေကျွန်တော်တို့ကြည့်ပဲကျွန်တော်တို့စိတ်တည့်ကြည့်ပဲလုပ်တာမျိုးမဟုတ်ဘဲနဲ့ဒါဒီလိုဟိုစားဆိုးကျိုးအမွေတွေကိုပြည်တွင်းစဆိုးကျိုးအမွေတွေကိုခံစားနေရတဲ့ပြည်သူလူထုတွေရဲ့အတန်နဲ့သူတို့အတွက်တရားမျှတမှုကိုရှေ့တန်းတင်ပြီးတော့ကျွန်တော်ဆွေးနွေးနိုင်မှသာလျှင်ဒီ process ကလည်းပဲတရားမျှတတဲ့ငင်းငင်းရေး process ဖြစ်မယ်လို့ပဲကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။အဲ့တော့ကျွန်တော်ဆွေးနွေးပွဲအချိန်ရလေးပြည့်သွားတယ်ဒီမှာပဲကျမှာဖြစ်ပါတယ်။အဲ့တော့ပါဝင်ဆွေးနွေးပေးတာတဲ့ငယ်ဦးလောက်မောင်ဆွေကျာစောကပီဆံမမီစုပွေးနဲ့အားလုံးကိုကျေးဇူးတင်ကြောင်းပြောလိုပါတယ်ခင်ဗျာ။အားလုံးပဲကျေးဇူးပါခင်ဗျာ။
ဆောင်နေနေဝေးတဲ့ဒီနှစ်တက်ကူရာသီရောက်တိုင်းဒီရာသီကိုခန်းစားကြီးဖွဲ့ထားတဲ့သချင်းတွေခရစ်စမတ်တေးသချင်းတွေနဲ့ဖျော်ဖြေပေးနေပါတယ်။ဒါကြောင့်မလို့ဒီနေ့တော့လင်းရာရသဒိုင်းမွန်းတို့တည်ဆူတဲ့ဒဇမအလွမ်းဆူတဲ့သချင်းနဲ့ဖျော်ဖြေပေးကြပါမယ်။နားဆင်ကြည့်ပါခင်ဗျာ။
ကြည့်ရအောင်ဒါနဲ့ကြည့်နေဝေးကောင်းတဲ့မြေကြီးမကြမရဘူးနဲ့စကားတော့ တဝင်းရှိတဲ့နော်ငါရစ်ခုတဲ့နော်ဒေရင်ကြက်ကြီးထွက်ခွာသွားနင့်ပုံလေးချာမျက်ရည်တွေသိမ့်ချအလဲမုံလေးချာဒီစင်ပါမှာစခဲ့ဒီစင်ပါမှာဆုံးခဲ့ကတိပါတန်းခွဲနေကတည်းက
ရောင်းနေလေ
ပြန်မရမှာချင်ပါလေ
လိုင်းစားသေ
းဘူး
ဆက်ဆုံးပြီမဲ့လမ်းကမာရဲ့တစ်ဖက်ချာ
စနေညတော့တရင်ပတ်စင်ခန္ဓာတွေကိုနားဆင်ကြရပြီးတော့အခုဆက်ပြီးတရင်ချင်းကျုပ်ကိုပြောပြပါမယ်။ Pfizer နဲ့ BioNTech ကုမ္ပဏီတွေပူးပေါင်းထုတ်လုပ်တဲ့ COVID-19 ကာကွယ်ဆေးကိုအမေရိကန်မှာအသုံးပြုဖို့အတွက်အစားအစာနဲ့စီးပွားကုကဲရေးဌာန FDA ကအောက်ကြောင်နဲ့နှောင်းပိုင်းမှာအတည်ပြုပေးလိုက်ပါပြီ။ဒီဆေးကို24နာရီအပြင်ထိုးပေးမှာဖြစ်ပြီးအမေရိကန်နိုင်ငံသားတွေအားလုံးကိုအခမဲ့ထိုးပေးမယ်လို့သမ္မတ Trump ကပြောပေမဲ့တာဝန်ရှိသူတွေကတော့အားလုံးကိုထိုးပေးဖို့လာတော့ကြအောင်မယ်လို့ပြောထားပါတယ်။ဒီကာကွယ်ဆေးကိုအမေရိကန်ကအတည်ပြုတဲ့တရက်ထဲမှာပဲမက္ကဆီကိုနိုင်ငံကလည်းသူတို့စီမံထိုးပေးဖို့အတည်ပြုလိုက်တာကြောင့်အခုဆိုရင်ဒီကာကွယ်ဆေးကိုအတည်ပြုထားတဲ့နိုင်ငံ6နိုင်ငံရှိသွားပြီဖြစ်ပါတယ်။ဒီမတိုင်ခင်အတည်ပြုထားတာကတော့ဗြိတိန်၊ကနေဒါ၊ဘာရိန်းနဲ့ဆော်ဒီအာရေဗျနိုင်ငံတွေဖြစ်ပါတယ်။ဒိုင်းနာပါတီတွေနဲ့ဆွေးနွေးဖို့အတွက် NLD ပါတီကခေါင်းဆောင်3ဦးဖြစ်တဲ့ဒေါက်တာအောင်မိုးညိုဒေါ်နန်းခင်ထွေးမြင့်နဲ့ဦးအင်ထုံးခန်းနော်ဆန်တို့ကိုရွေးချယ်လိုက်တဲ့အကြောင်းပါတီပြောခွင့်ရဒေါက်တာမျိုးညွန်းကဒီကနေ့ပြောပါတယ်။ဒီသုံးဦးကဥဆောင်ပြီးတော့တိုင်းရင်းသားနိုင်ငံရေးပါတီတွေနဲ့ဆွေးနွေးပွဲတွေကိုအမြန်ဆုံးစတင်လုပ်ဆောင်သွားမယ်လို့လည်းပြောပါဗျ။ရခိုင်ပြည်နယ်အင်းနင်ကျေးရွာမှာအစုအဝေးလိုက်တပ်ဖြတ်ခံရတဲ့အထက်မှာပါသွားတဲ့အမျိုးသားတဦးရဲ့ဇနီးဖြစ်သူကသူ့ခင်မုန်းတည်ဆုံမှုအတွဲနှစ်နာချီအမေရိကန်ဒေါ်လာ2,000ပေးဖို့မြန်မာနိုင်ငံလူ့ခွင့်ရေးကော်မရှင်မှကြေညာရင်းနှီးကတင်ပြတောင်းခံလိုက်ပါဗျ။ခင်မုန်းနဲ့ရှိုကက်ဦးလာတည်ဆုံရမှုအတွဲဇနီးဖြစ်သူစီတာရာဘီဂုံးကတောင်းခံတာဖြစ်ကြောင်းသူ့အတွက်ကြိုးဆောင်ပေးနေတဲ့ဂျနီဗာအခြေစိုက် Legal Action Worldwide ပရဟိတဥပဒေကြိုးဆောင်အဖွဲ့နဲ့အမေရိကန်အခြေစိုက် McDonald Will and Emery နိုင်ငံတကာဥပဒေကြိုးဆောင်ကုမ္ပဏီတို့ကပြောပါတယ်။ဒါဟာဖြင့်ရခိုင်ပြည်မှာဖြစ်ခဲ့တာတွေနဲ့ပတ်သက်ပြီးမျက်နှာကြီးတောင်းခံတဲ့ပထမဆုံးဖြစ်ရပ်ဖြစ်တယ်လို့ Legal Action Worldwide အဖွဲ့ကပြောပါတယ်ခင်ဗျာ။စနေနေ့ညတွေ VOA စီစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ VOA စီစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာညပါ။ဧပြာဝေးပွားပြီးကျမ်းမှာပြောရှင်ကြပါစေ။ကျွန်တော်ကြွကြော်သိပါဗျာ။
This program has come to you from the Voice of America, Washington.